Welcome to the Voice of America in Burmese.
ဗီယံဘောင်ကင်ဝေးတဲ့ညတညဖြစ်ပါစေခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ဗီရီအမေရိကန်တန်ကနေ2022ခုနှစ်စက်တင်ဘာ10ရက်စနေနေ့ညပိုင်းမြန်မာဘာသာစီစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ3251နဲ့လိုင်းလက်မီတာ190တို့ကနေစတင်အသံလွှင့်နေပါပြီခင်ဗျာဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
မင်္ဂလာပါရှင်ကျွန်မခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုမခင်မျိုးသူနဲ့အတူပြောပြပေးမှာပါတတိယမြောက် Charles Bing ကိုဒီကနေ့ Saint James နန်းတော်မှာတရားဝင်တက်မြောက်လိုက်ပါပြီရုရှားကျူးကျော်မှုကိုနှောင့်နှံနေတဲ့ Ukraine တွေကသူတို့ရဲ့နေမြေအများအပြားကိုပြန်ပြီးသိမ်းပိုက်လိုက်နိုင်ပါပြီဒူဘိုင်းမှာဒုက္ခရောက်နေတဲ့မြန်မာအမျိုးသမီး5ဦးကိုကယ်တင်နိုင်ခဲ့ပြီးသူတို့ဟာအခုရန်ကုန်ကိုပြန်ပြီးရောက်လာပါပြီဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုရနိုင
်ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ရပြီးတဲ့နောက်မှာတော့စစ်ကောင်စီရဲ့လောက်ခံခမာယာတရားနှစ်ကဘွေးတယောက်ပါဝင်6ယောက်ကိုကရင်ပြည်နယ်အတွင်းဖမ်းဆီးလိုက်တာနဲ့ပတ်သက်ပြီ
းနောက်ပြည်ရနေပြီးတော့တုံးတဲ့ကုကိုဒါဒီကနေ့ခင်းနေလာပူတာဖြစ်ပါတယ်ဒါပေမဲ့လည်းသူတို့ကတုံးတဲ့ကုကိုကြော်လာပြီးတော့ဒါကျွန်တော်တို့ကိုယ်ကပြည်ထောင်တောင်းယူထားတဲ့ဒီခုမြောင်ရောက်လာတဲ့အခါမှာအကျွန်တော်ရဲဘော်တွေကအဖမ်းဆီးရမှာဖြစ်ပါတယ်ဗျ
KNL နဲ့ PDF ပူးပေါင်းထားတဲ့ Cobra စစ်ကြောင်းပြောခွင့်ရကိုမျိုးသူရကိုကူပြောသွားတာဖြစ်ပါတယ်ဒီကြောင်းအပြည့်စုံကိုကြားခင်မှာနားဆင်ရမှာဖြစ်ပါတယ်ဒါပြင်ပတ်စင်ကဏ္ဍတွေမှာတော့မြန်မာနိုင်ငံတော်လူ့ခွင့်အခြေအနေတွေကိုတင်ဆက်ပေးနေတဲ့ဒုသန်စီစဉ်ဥတ္တမောင်တန်းရဲ့ဒီမိုကရေစီလူ့ခွင့်ရနဲ့ခေပြိုင်ကမ္ဘာအစည်းအဝေးပါဝင်တပတ်အတွင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်ဒီကြောင်းတွေမတိုင်ခင်မှာတော့အခုနောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်နဲ့မခင်ဖြူရီတို့အကျဉ်းချပေးမှာဖြစ်ပါတယ်ခင်ဗျာ
ဗြိတိန်ပြည်မကြီးဒုတိယမြောက်အဲလစ်ဘက်ကွယ်လွန်သွားပြီးတဲ့နောက်မှာတတိယမြောက်ချားလ်စ်ဘင်ကိုဒီကနေ့လန်ဒန်မြို့က Saint James နန်းတော်မှာအခမ်းအနားနဲ့တရားဝင်တင်မြှောက်လိုက်ပါတယ
် Draft of an order in council authorizing your majesty's declaration to be made public
approved ပြည်မကြီးအဲလစ်ဘက်ဂျက်သရင်းဒီကွယ်လွန်ချိန်ကလေးကတားတော်အင်ရှိဆန်ချားလ်စ်မင်းသားဟာအလိုအလျောက်ဘင်းဖြစ်လာခဲ့တာဖြစ်ပြီးတက်တက်မြောက်ချားလ်စ်ဘင်းဖြစ်လာတာပါဒီကနေ့အခမ်းအနားကတော့ထုံးတန်းဆင်လာအတိုင်းဘင်းဖြစ်တဲ့တင်ဝင်တင်မြောက်ပေးရတဲ့ကောင်စီရဲ့ရှေ့မှောက်မှာအတီးပြုတ်လိုက်တာဖြစ်ပြီးတော့တားဖြစ်သူဝီလျံချင်ရော်ကမလီယာနဲ့ဝန်ကြီးချုပ်လစ်ထရတ်တို့နဲ့အတူလက်မှတ်ရေးထိုးခံယူလိုက်တာဖြစ်ပါတယ်ဒီစနေနေ့နန်းတက်ပွဲအခမ်းအနားကိုပထမဆုံးအကြိမ်ဖြစ်တဲ့အများပြည်သူကိုရုပ်တံကနေထုတ်လွှင့်ပြသပါတယ်တက်တက်မြောက်ချားလ်စ်ဘင်းရဲ့နန်းတက်ပွဲအတွက်တော်ဝင်ဂုံပြုတ်တပ်ဖွဲ့ကလန်ဒန်မျှော်စင်းကနေတနက်62ချက်ပြစ်ပေါက်ပြီးဂုံပြုတ်လိုက်ပါတယ်ဘယင်းဖြစ်တဲ့ပရမဆုံးအချိန်ပြည်သူကိုပြောချခဲ့တဲ့တောက်ကြံနဲ့မင်းကွန်းမှာတော့ကွယ်လွန်သူမိခင်ကြီးအဲလစ်ဘက်ဘင်မာကြီးကိုချစ်တော်မိခင်လို့ခေါ်ပြီးတော့ချားလ်စ်ဘင်ကဂါရဝပြုခဲ့တာဖြစ်ပါတယ်။တက်တော်96နှစ်မှာကွယ်လွန်ခဲ့တဲ့ဘင်မာကြီးအဲလစ်ဘက်ဟာနန်းသက်အနှစ်80အုပ်ချုပ်ခဲ့တဲ့အတွက်ချားလ်စ်မင်းသားဟာအသက်83နှစ်အရောက်မှာထီးနန်းဆက်ခံရတဲ့အသက်အကြီးဆုံးနန်းတက်သူလည်းဖြစ်ပါတယ်။သူဟာဝန်ကြီးချုပ်တာဝန်ထမ်းဆောင်တာ3ရက်ပဲရှိသေးတဲ့ဝန်ကြီးချုပ်လစ်ထရတ်နဲ့သူတောက်ကြံတဲ့ကဘတ်ကင်ဟမ်နန်းတော်ရှိမှာပထမဆုံးအကြိမ်ဖြစ်တဲ့လူလူနဲ့တွေ့ဆုံခဲ့တာပါ။
ရုရှားတပ်တွေကိုတံပြန်ထိုးစစ်ဆင်နေတဲ့ယူကရိန်းတပ်တွေဟာတောက်ကြနေတော့ကနောက်ထပ်အောင်ပွဲသစ်တွေရရှိတဲ့အကြောင်းယူကရိန်းဆိုရကကြေညာပါတယ်။ယူကရိန်းဘက်ကအခုလိုနေမျိုးရီအတော်များများကိုတိတိတသာပြန်လည်သိမ်းယူနိုင်နေတဲ့ဆိုရကိုဟာကစ်အရှိဗန်ဒေတာရုရှားကခန့်အပ်ထားတဲ့အုပ်ချုပ်ရေးမှူးကိုယ်တိုင်ကလည်းအတိအမှတ်ပြုပြောပါရယ်။ယူကရိန်းတပ်ဖွဲ့တွေဟာဟာကစ်ဒေတာမှာနေရာပေါင်း30ကျော်ကိုပြန်လည်သိမ်းပိုက်နိုင်ခဲ့တဲ့အကြောင်းညစဉ်ဗီဒီယိုမိန့်ခွန်းပြောကြားတဲ့ယူကရိန်းသမ္မတဗလိုဒိုမီယာဇယ်လန်စကီကသူ့ရဲ့တောက်ကြနေတော့ကမိန့်ခွန်းမှာပြောကြားခဲ့ပါရယ်။အဲ့ဒီနေ့အစောပိုင်းမှာပဲရုရှားကခန့်ထားတဲ့ Kharkiv ဒေသရဲ့အုပ်ချုပ်ရေးမှူး Admin Kharkiv ကလည်းလက်တလောအခြေအနေတွေပြင်းထန်နေတဲ့အကြောင်းနဲ့ရုရှားတပ်ဖွဲ့တွေအင်အားဆက်ရုပ်လာနေပြီးယူကရိန်းဘက်ကတိတိတသာအနိုင်ရနေတဲ့အကြောင်းကိုရုရှားနိုင်ငံပိုင်ရုပ်သံသတင်းဌာနနဲ့တွေ့ဆုံမေးမြန်းကမ်းမှာပြောဆိုခဲ့တာပါ။လာပေါင်းအတော်ကြာနှစ်ဖက်စလုံးကထုတ်ပြန်တဲ့သတင်းတွေအရကတော့ Kharkiv ဒေသအနီးတစ်ဝိုက်မှာယူကရိန်းဘက်ကအချိန်တူအတွင်းအလင်းမြန်ဆုံးထိုးပေါက်တိုက်ခိုက်နေတာဖြစ်ပါတယ်။ပြီးခဲ့တဲ့မတ်လတုန်းကမြို့တော် Kharkiv ကနေရုရှားတပ်ဖွဲ့တွေကစင့်ကလျားထုတ် ဆုတ်ခွာခဲ့ရပြီးတဲ့နောက်ပိုင်းအခုလက်ရှိစစ်ပွဲတွေအတွင်းမှာယူကရိန်းဘက်ကနောက်ထပ်အကြီးမားဆုံးအောင်မြင်မှုအရေးတစ်ခုလည်းဖြစ်ပါတယ်။ဒီတော့အတွင်းမှာရုရှားထိန်းချုပ်ထားတဲ့ Zaporizhia Nuclear တအားပေးဆက်ယုံရှိရာမြို့ကတအားပေးဆက်ယုံတစ်ခုဘုံးကျဲတိုက်ခိုက်မှုတွေကြောင့်ထိခိုက်ပျက်စီးတာတွေကြုံခဲ့ရပြီးတဲ့နောက်ပိုင်းမှာ Zaporizhia Nuclear ဆက်ယုံကိုပါထိခိုက်လာနိုင်တဲ့အန္တရာယ်ချိန်ချမှုတွေကြီးထွားလာနေတဲ့ဆိုရာကိုကုလသမဂ္ဂအနုမြူစောင့်ကြည့်လေ့လာရေးအဖွဲ့ကတောက်ကြနေတော့ကထပ်မံသတိပေးပါရရှင
်။ယူကရိန်းစစ်ပွဲနဲ့ရုရှားစီကနေလောင်စာရေနံနဲ့တဘာဝအတန်းွေတိတ်ပြီးမရတော့တဲ့ဥရောပနိုင်ငံတွေအတွက်လာမယ့်ဆောင်းနှင်းဘလို့ဖြတ်ကျော်မယ်ဆိုတဲ့ကိစ္စရပ်တွေကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်သိုနီဘလင်ကင်ဟာနေတိုးအထွေထွေမှုချုပ်ယန်စတော်တင်ဘန်နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ယူကရိန်းကိုရုရှားကျူးကျော်တိုက်ခိုက်တာခုနှစ်လတည်းရောက်လာပြီဖြစ်ပြီးဒီစစ်ပွဲကြောင့်ယူကရိန်းအရက်သားတွေအထူးသဖြင့်အမျိုးသမီးနဲ့ကလေးငယ်အများစုဒုက္ခရောက်ရတယ်လို့ဝန်ကြီးဘလင်ကင်ကပြောပါတယ်။ယူကရိန်းမှာရုရှားတပ်အင်အားအများပြားတုံတိုက်ခိုက်နေတာဟာရုရှားပြည်သူတွေအပါအဝင်လူအများပြားကိုထိခိုက်စေတယ်လို့ Brussels NATO ဌာနချုပ်မှာအတွင်းမှုချုပ်နဲ့တွေ့ဆုံပြောခဲ့တာပါ။ဒါ့အပြင်ရုရှားအနေနဲ့သူ့စစ်တပ်အတွက်တောင်လက်နက်ဖြည့်တင်းမပေးနိုင်တော့တဲ့အတွက်အီရန်နဲ့မြောက်ကိုရီးယားနိုင်ငံတွေရှိကတော့ပြန်ပြီးယူနေရတယ်လို့လည်းပြောပါတယ်။ယူကရိန်းစစ်တပ်ဆောင်းနှင်းမှာခဏရင်ရှိစေဖို့အတွက်အထူးဝတ်ဆောင်တွေနဲ့မီးယားပေးဆက်တွေအပါအဝင်လိုအပ်တဲ့ပစ္စည်းတွေပံ့ပိုးပေးချဖို့လည်းအတွင်းမှုချုပ်ကမဟာမိတ်နိုင်ငံတွေကိုပန်ကြားပါတယ်။အခုနှစ်ဆောင်းရာသီအတွက်ရုရှားစီကလုံစာစီနဲ့တဘာဝဒဏ်ဝင်မရရင်အေးတန်ခံရမယ့်မိတ်ဆွေဥရောပနိုင်ငံတွေကိုအမေရိကန်ကကူညီပံ့ပိုးပေးမယ်လို့ဝန်ကြီးဘလင်ကင်ကပြောပါတယ်။
အမေရိကန်သမ္မတဟောင်းဒိုနယ်ထရမ့်ရဲ့ဖလော်ရီဒါနေအိမ်ကနေတင်းစီရမိခဲ့တဲ့ဆွေရဆန်းတွေကိုပြန်လည်သုံးသပ်မဲ့အထူးစုံစမ်းစစ်ဆေးရေးမှုနေရာအတွက်အလားအလာရှိတဲ့သူတွေရဲ့အမိစင်းကိုအမေရိကန်တရားရေးဌာနဘက်ကရောနောက်ထရမ့်ရဲ့ရှင်းနေတွေဘက်ကပါတောက်ကြနေတော့ကအသီးသီးတည်သွင်းခဲ့ကြပါတယ်။အထူးစုံစမ်းစစ်ဆေးရေးမှုဟာတရားဝန်ကခန့်အပ်မဲ့တိကျလွတ်လပ်တဲ့လူပုဂ္ဂိုလ်တူဦးဖြစ်ရမှာပါ။သူဟာထိလွယ်ရှလွယ်တဲ့ဥပဒေရကိစ္စရပ်တွေနဲ့ပတ်သက်တဲ့ဆွေရဆန်းတွေကိုပြန်ပြီးတော့သုံးသပ်တဲ့တာဝန်ကိုယူရမှာပါ။ဖလော်ရီဒါမှာရှိတဲ့ထရမ့်ပိုင်မာရာလာဂိုအပန်းဖြေအိမ်ကိုဩဂတ်စ်လ10ရက်နေ့က Federal ဆိုးရစုံစမ်းစစ်ဆေးရေးဘူရို FBI agent တွေဝင်ရောက်ရှာဖွေတဲ့နေရာမှာဆွေရဆရန်းနဲ့ပစ္စည်းပေါင်း 13,000 မိဘကိုသိမ်းဆည်းမိခဲ့တာပါဒီထဲမှာဆွေရဆရန်းပေါင်း 100 ကျော်ကအစိုးရထိပ်ပိုင်းခေါင်းဆောင်အနည်းငယ်သာတီးခွင့်ရတဲ့တကယ့်ထိတ်တန့်လျှို့ဝှက်ဆွေရဆရန်းတွေဖြစ်ပြီးတော့တချို့ဟာဆိုဒီလိုမျိုးထိတ်တန့်လျှို့ဝှက်ချက်ဖြစ်တယ်ဆိုတာကိုတစိုက်တက်ထားတာပါထရမ့်ရှင်းနေအဖွဲ့ကတောင်းဆိုထားတဲ့အထူးစုံစမ်းစစ်ဆေးရေးမှုထားရှိဖို့ဆိုရာကိုခရိုင်တရားသူကြီးအိုင်လင်းကန်နွန်ကတနင်္လာနေ့မှာခွင့်ပြုမိတ်ပေးခဲ့တာဖြစ်ပါတယ်။ဒါပြင်အဲ့ဒီအမိန့်ထဲမှာအထူးစုံစမ်းစစ်ဆေးရေးမှုကပြန်လည်သုံးသပ်မှုတွေလုပ်နေတဲ့အချိန်မှာအစိုးရရှင်းနေတွေအနေနဲ့ထိတ်တန့်အထူးလို့ဆဲရဆရန်တွေကိုကြီးရှုခွင့်တရားသူကြီးကတားမြစ်ထားပါတယ်။ဒါပေမဲ့ထောက်လန်းရေးအရာရှိတွေအနေနဲ့ကတော့ဒီအမျိုးသားလုံခြုံရေးအပေါ်မှာထိခိုက်မှုရှိမရှိလေ့လာဆန်းစစ်နိုင်ဖို့အတွက်သိသိရမိထားတဲ့မှတ်တမ်းတွေကိုတော့ဆက်ပြီးအသုံးပြုနိုင်တယ်လို့တရားသူကြီးကပြောပါတယ်ရှင်။
ဗီယူအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုင်းမီတာ190 kHz 1505ညလို့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဗီယူအမေရိကန်တန်ကစနေညဘက်သတင်းတွေကိုဆက်လက်ကြေညာနေပါတယ်။အာရဗ်စော်ဘောများပြည်တော်စု UAE နိုင်ငံဒူဘိုင်းမှာရောက်နေတဲ့မြန်မာနိုင်ငံသားအမျိုးသမီး9ဦးကိုကယ်တင်နိုင်ခဲ့ပြီးမြန်မာနိုင်ငံကိုသူတို့ပြန်ရောက်လာပြီလို့မြန်မာနိုင်ငံရဲတပ်ဖွဲ့ပြောကြားချက်ကိုမြန်မာစစ်အထုတ်သတင်းစာတွေမှာဖော်ပြပါတယ်။ဒူဘိုင်းကအင်တာပိုနိုင်ငံတကာရဲချုပ်ရဲဌာနချုပ် INCB အပါအဝင်မြန်မာနဲ့ UAE ရဲတွေပူးပေါင်းကယ်တင်နိုင်ခဲ့တာဖြစ်ပြီးတော့သူတို့ဟာမနေ့တောက်ကြနေမှာရန်ကုန်ကိုရောက်လာပြီလို့ပြောပါတယ်။စုံစမ်းစစ်ဆေးမှုတွေအရသူတို့ဟာဒူဘိုင်းမှာနေတဲ့မြန်မာလူမှောင်ခိုခန်းရဲ့လစာကောင်းကောင်းရမယ်ဆိုပြီးဖြားယောင်းခေါ်ဆောင်မှုခံရတာဖြစ်ကြောင်းနဲ့သူတို့ကိုတခြားနိုင်ငံတွေကိုရောင်းစားဖို့ဖြစ်ကြောင်းလည်းဖော်ပြထားပါတယ်။ဒူဘိုင်းကိုလွန်ခဲ့တဲ့3လလောက်ခရဲကရောက်နေတဲ့သူတို့ဟာအလုပ်မရတဲ့အပြင်ဒူဘိုင်းကအခန်းတစ်ခုထဲမှာအပိတ်လောင်ခံနေရတာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့ဩဂုတ်လကုန်ပိုင်းမှာဒူဘိုင်းကအခန်းတစ်ခုမှာပိတ်လောင်ခံရတဲ့အမျိုးသမီးရှယ်ဟာ Facebook လူမှုကွန်ရက်ကနေဒါရဲ့ဗီဒီယိုထုတ်လွှင့်ပြီးအကူအညီတောင်းခံခဲ့တာဖြစ်ပြီးသူတို့ကိုအကူအညီပေးသွားမယ်လို့ Saudi Arabia နိုင်ငံ Riyadh News ကမြန်မာတိုင်းရင်းကသတင်းထုတ်ပြန်ပါတယ်။
ကုန်သွယ်ရေးတဘာဝပတ်ဝန်းကျင်နဲ့စီးပွားရေးဆိုင်ရာဆက်ဆံမှုတွေတိုးမြင့်နိုင်ရေးဆက်ဆက်ညှိနှိုင်းဖို့အတွက်မူကောင်တွေကိုအမေရိကန်ပြည်ထောင်စုနဲ့အင်ဒိုပစိဖိတ်ဒေသတွင်73နိုင်ငံတောက်ကြနေကသဘောတူခဲ့ပါတယ်။အမေရိကန်ပြည်ထောင်စု Los Angeles မြို့မှာပြုလုပ်တဲ့ဝန်ကြီးများအဆင့်စည်းဝေးပွဲမှာအခုလိုသဘောတူညီချက်ရခဲ့တာဖြစ်ပြီးဒီသဘောတူညီချက်ကနေမိဖက်နိုင်ငံတွေမှာရင်းနှီးမြှုပ်နှံမှုနဲ့အလုပ်ကိုင်တွေတိုးမြင့်လာနိုင်မှာဖြစ်တယ်လို့အမေရိကန်ကုန်သွယ်ရေးနဲ့ကုသရေးဝန်ကြီး Gina Raimondo ကပြောပါတယ်။ အမေရိကန်ဦးဆောင်တဲ့ Indo Pacific စီးပွားရေးမူပေါင်း IPEF ကုလသမဂ္ဂဆိုင်ရာဆက်ဆံညှိနှိုင်းမှုတွေမှာအိန္ဒိယနိုင်ငံမပါဝင်သေးပေမဲ့လို့အမေရိကန်နဲ့အိန္ဒိယနှစ်နိုင်ငံအကြားမှာအလားတူသဘောတူညီချက်မျိုးရယူနိုင်ဖို့အတွက်အိန္ဒိယနဲ့တရားဆွေးနွေးနေတဲ့အခြားအမေရိကန်ကုန်သွယ်ရေးကိုယ်စားလှယ် Catherine Tai ကအစည်းအဝေးမှာပြောဆိုခဲ့ပါတယ်ရှင်
အင်ဒိုနီးရှားနိုင်ငံပေါ်ပေါ်ဒေတာမှာဒီနှစ်စနေမနက်ကပြင်းထန်6.1ရှိတဲ့ပြင်းထန်ကနေလှုပ်ထွက်ခဲ့ပြီးမိနစ်အနည်းငယ်ကြာမှာပဲပြင်းထန်အား5.8ရှိတဲ့နောက်ဆက်တွဲကနေလှုပ်ခဲ့တယ်လို့အမေရိကန်ဘူမိတိုင်းတာရေးကသတင်းထုတ်ပြန်ပါတယ်။ငရင်နှစ်ခုစလုံးဟာအဘီပူရာမြို့ကနေမိုင်190ကျော်မြောက်အနက်9မိုင်ကျော်မှာဗဟိုပြုတ်ပြီးတော့လှုပ်ခတ်ခဲ့တာလည်းဖြစ်ပါတယ်။အခုချိန်ထိတော့တည်ဆုံးထိခိုက်မှုနဲ့ပျက်စီးမှုရှိအာဏာပိုင်တွေကသတင်းမထုတ်ပြန်သေးပါဘူး။နောက်ထပ်ပြင်းရအလဲလက်ရှိတဲ့နောက်ဆက်တွဲငရင်တွေလှုပ်ခတ်နိုင်ပြီးပျက်စီးထိခိုက်မှုအနည်းချင်းရှိနိုင်တယ်လို့မိုးလေဝသနဲ့ဘူမိဝါဌာနကသတိပေးထားပါတယ်
။နယူးဇီလန်နိုင်ငံမှာတော့စနေနေ့တုန်းကဝေလ9နဲ့တိုက်မိတယ်လို့ယူဆရတဲ့ဆက်လင်ငယ်တစင်းတိမ်ပေါက်ပြီးလူ9ဦးသေဆုံးခဲ့တဲ့အကြောင်းအနာဘိုင်းတွေကပြောပါတယ်။တခြားလူ6ဦးကိုတော့ကယ်ဆယ်နိုင်ခဲ့ပါတယ်။အရှိ28ပေရှိတဲ့ဆက်လေဟာကိုက်ကိုဝါမြို့တောင်ဘက်ကျွန်းအနီးမှာတိမ်ပေါက်ခဲ့တာဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ဒါအပြင်ဆက်လေတိမ်ပေါက်ရတဲ့အကြောင်းရင်းကိုတော့ရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးနေပါတယ်။ကိုက်ကိုဝါမျိုးတော်ဝင် Craig Michael က AP သတင်းဌာနကိုပြောတဲ့နေရာမှာတော့ဆက်လီမောက်တဲ့အချိန်မှာရေလိုင်းထနေတာမျိုးမရှိဘဲတည်ငြိမ်နေပြီးသူတို့ယူဆတာကတော့ဝေလ9ဟာလှေအောက်ကနေရေပေါ်တက်လာပုံရတယ်လို့ပြောပါရရှင
်နောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့မက်ခင်ဖြူထွေးတို့ကြီးညာပေးတော့တာဖြစ်ပါတယ် VOA ကနေစနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုည10:00နာရီထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်အခုကစပြီးတော့သတင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်အရင်ဆုံးတော့ကရင်ပြည်နယ်ဘက်ကသတင်းတပုတ်ကိုပြောပြကြပါတယ်ကရင်ပြည်နယ်မြောက်ရီခရိုင်အတွင်းမှာရှိတဲ့စစ်ကောင်စီရဲ့ဖျားကုန်းစခန်းအတွက်လက်နက်ခဲယမ်းလာပို့တဲ့စစ်ကောင်စီတပ်ဖွဲ့ဝင်တချို့ကိုဖမ်းမိခဲ့ပြီးတော့လက်နက်ခဲယမ်းအများအပြားပါသိမ်းဆည်းရမိတဲ့အကြောင်းKNLA PDF အဖွဲ့တွေပူးပေါင်းထားတဲ့ Cobra စစ်ကြောင်းကပြောလိုက်ပါတယ်ဒီဖြစ်ရပြီးမှာပဲစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်တာတွေရှိတယ်လို့လဲဆိုပါတယ်စစ်ကောင်စီဘက်ကတော့ဒီဖြစ်ရနဲ့ပတ်သက်ပြီးတော့တစုံတရာတုံ့ပြန်ပြောဆိုတာတော့မရှိသေးပါဘူးဒီကြောင်းနဲ့ပတ်သက်ပြီးတော့ထိုင်းခြေဆိုင်သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
ကရင်ပြည်နယ်မြဝတီခရိုင်မြဝတီဝလီကားလမ်းမပေါ်မှာစစ်ကောင်စီရဲ့ဖျားကုန်းစခန်းအတွက်လက်နက်ခဲယမ်းတွေလာပို့တဲ့စစ်ကောင်စီတပ်ကဗိုလ်ကြီးတဦးပါဝင်6ဦးကို KNLA PDF ပူးပေါင်းထားတဲ့ကော့ဘရာစစ်ကြောင်းကစက်တင်ဘာလ9ရက်နေ့ကဖမ်းဆီးခဲ့ပြီးလက်နက်ခဲယမ်းအမြောက်အများကိုသိမ်းဆီးခဲ့တယ်ဆိုပြီးကော့ဘရာစစ်ကြောင်းကပြောရေးဆိုခွင့်ရှိသူကိုမျိုးသူရကိုကိုကအခုလိုပြောပါတယ
်စစ်ကောင်စီရဲ့တမလေးရဲ့လောက်ခဏခမရတရားနဲ့ကဒါဘာမလို့ဗိုလ်ကြီးကြောင်းနဲ့တနက်ပေါင်း6ရက်တနက်ပေါင်း9ရက်ပေါ့နော်စုပေါင်း6ရက်ဦးကြီးကဒီ6ပင်းသားနဲ့နောက်ဝီကနေပြီးတော့တုံးတဲ့ကွိကိုဒါဒီကနေ့ခင်းနေလာပူရဖြစ်ပါတယ်ဒါပေမဲ့လည်းသူတို့ကတုံးတဲ့ကွိကိုကြော်လာပြီးတော့ဟာကျွန်တော်ကိုကစကြောင်းတောင်းယူထားတဲ့လူခုနေရာကိုရောက်လာတဲ့အခါမှာဟာကျွန်တော်ရေဘော်ရီကအန်ဒီယာမီယာဖြစ်ပါတယ်ဗျဒါပေမဲ့လည်းဒီသူကတော့အညတာဖြစ်ခဲ့တဲ့ကျွန်တော်တို့ကိုဖန်ကြည့်ချင်းရှိတယ်နဲ့ဒေတာ25ရပ်ပေါ့နော်ဒါကိုဖန်ကြည့်ကြတာဖြစ်ပါတယ်ဗ
ျဖန်စီခံရသူတွေကတော့ဗိုလ်ကြီးရဲရင်မောင်အပါဝင်စစ်ကောင်စီတပ်သားစုစုပေါင်း5ဦးဖြစ်ပါတယ်ဖမ်းဆီးခံရတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့အတူလက်နက်ကြီးဘုံးတီ400နဲ့လက်နက်ခဲယမ်းများကိုသိမ်းဆီးခဲ့တယ်လို့လည်းဆိုပါတယ်။ဖမ်းဆီးရမိတဲ့စစ်သုံးပတ်တွေကိုတော့ပြည်သူ့ကာကွယ်ရေးတပ်မတော်ကချက်မှတ်ထားတဲ့စီကံအတိုင်းကောင်းမွန်စွာထိန်းသိမ်းစောင့်ရှောက်ထားတယ်လို့လည်းဆိုပါတယ်။မနေ့ကတော့စစ်ကောင်စီဘက်ကဗိုလ်ကြီးတဦးပါဝင်၅ဦးဖမ်းဆီးခံရပြီးတဲ့နောက်စက်တင်ဘာလ10ရက်နေ့မနေ့တနင်္ဂနွေမထိုးပြန်မှာပဲကော့ပရာစစ်ကြောင်းရှိနိုင်မယ်လို့ယူဆရတဲ့နေရာအနီးတစ်ဝိုက်ကိုစစ်ကောင်စီကလေယာဉ်နေနဲ့ဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့လည်းကိုမျိုးသူရကိုကိုကပြောပါတယ်
။ဒီနေ့မနေ့ပေါ့နော်ဒီပေါ်ပြီးရနေပြီးတော့အဲဒီစစ်ကောင်စီရဲ့အမယူတနေတိုင်းအင်ဂျင်ဆာတွေယူဆရတဲ့တိုက်ပွဲကြီးကဒီကလတူဂျွာနာမှာရှိတဲ့နေရာတစ်ခုကိုဒါပုံမှန်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။အောင်ကပုံကြီးနှလုံးနဲ့ဟုတ်ကျွန်တော်တို့ရေဘော်တူဒါတန်ရရှိထားပါတယ်ဗျ။ဟုတ်ကဲ့
စစ်ကောင်စီတပ်သားတွေဖမ်းဆီးခံရတာနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူး။ကရင်ပြည်နယ်မြဝတီခရိုင်ထဲမှာပြီးခဲ့တဲ့လတုန်းကလည်းစစ်ကောင်စီတပ်သား2ဦးကိုရှေ့တန်းစစ်မြေပြင်မှာဖမ်းမိခဲ့တယ်လို့စက်တင်ဘာလ4ရက်နေ့ကလည်းမွန်ပြည်နယ်တန်ပြူစီရဲ့ရေကားလက်မတနေရာမှာဖမ်းမိတဲ့စစ်ကောင်စီအရာရှိနဲ့တပ်သား10ဦးကိုလည်းစစ်သုံးဘက်မူဝါဒနဲ့အညီကောင်းမွန်စွာထိန်းသိမ်းထားတယ်လို့လည်း KNU ကသတင်းထုတ်ပြန်ခဲ့ပါတယ်ရှင်။
ထိုင်းခြေဆိုင်သတင်းတော့မေးမာသတင်းပေးပို့ခဲ့တာဖြစ်ပါတယ်အခုကစပြီးတော့သတင်းပတ်စင်ခဏလေးကိုတင်ဆက်ပေးသွားတော့မှာဖြစ်ပါတယ်အရင်ဆုံးတော့မြန်မာနိုင်ငံတော်ကလူ့အခွင့်အရေးတွေကိုစူးစီးတင်ဆက်ပေးနေတဲ့ဒုအတန်စီစဉ်ကိုနားဆင်ရမှာပါမြန်မာနိုင်ငံလေပိုင်းစကိုင်းတိုင်းမှာဖြစ်ပေါ်နေတဲ့လူ့အခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့သတင်းမီဒီယာအများစုကအထူးအာရုံထားသတင်းတွေထုတ်ပြန်တာတွေရှိပေမဲ့စကိုင်းတိုင်းနဲ့ကဲ့ရဲ့မကွေးတိုင်းကအခြေအနေတွေကိုတော့သိပြီးတော့မဖော်ပြကြပါဘူး။မကွေးတိုင်းအတွင်းမှာလည်းစစ်ကောင်စီတပ်ဖွဲ့တွေရဲ့လူခွေချိုးဖောက်မှုတွေကိုနေ့စဉ်ခန်းစားနေရတယ်လို့ဒေသခံတွေကပြောဆိုပါတယ်။ဒီတစ်ပတ်ဒုအတန်အစည်းအဝေးမှာတင်ပြထားပါတယ်ခင်ဗျာ
။ဒီကတော့ဒီကနေလို့ဒုက္ခရောက်ပြီနားပေါ့။
ငါဖဲမျိုးနဲ့ဒီသစိမ့်ပင်ကြီးရွာမှာဆိုလို့ရှင်ကြီးရွာသူကြီးရွာသားတွေကိုရွာပြင်ထုတ်ပြီးတော့မှတိန်တက်တိန်စင်းဒါသူတို့လိုချင်တဲ့လက်ဝဲယတနာတွေပတ်ဆက်တွေဒါတွေကိုကျွန်တော်တို့ယူဆောင်သွားတာတွေနောက်နောက်တစ်ခါကျတော့ကျွန်တော်တို့ကြီးရွာသားတွေကိုကျွန်တော်တို့အပြစ်မရှိဘဲနဲ့ကျွန်တော်တို့ဖမ်းဆီးတယ်ပြီးပြီဆိုလို့ရှင်ကျွန်တော်တို့ပတ်ဆက်တွေနဲ့ယူခိုင်းတယ်ပေါ့
မင်္ဂလာပါရှင်မြန်မာနိုင်ငံတဝန်းမှာရည်ရဲလူခွင့်ရင်နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါရစေဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero တွေတို့ကတင်ဆက်ကြားဖြစ်ပါတယ်မြန်မာနိုင်ငံအလဲပိုင်းစကိုင်းတိုင်းမှာဖြစ်ပွားနေတဲ့စစ်ကောင်စီရဲ့အပြင်းအထန်တိုက်ခိုက်ချေမှုတွေကိုမီဒီယာအများစုကအထူးအာရုံထားပြီးသတင်းတွေထုတ်ပြန်နေကြပါတယ်ဒါပေမဲ့စကိုင်းတိုင်းရဲ့ကဲ့ရဲ့မကွေးတိုင်းကဒေသခံတွေဟာလည်းစစ်ကောင်စီရဲ့ပုံမှန်လူအခွင့်အရေးချိုးဖောက်မှုများစွာကိုခံစားနေရပါတယ်။ဒီဆောင်မကိုဒို့တန်ရဲ့မိဖက်မီဒီယာဖြစ်တဲ့ The Nation Voice အဖွဲ့ကဆက်လက်တင်ဆက်ပေးထားပါတယ
်။ဒီကတဲ့ဇူလိုင်လနောက်ပိုင်းတော့ကသူတို့ရွာတွေကိုစစ်သားတွေဝင်လာချိန်မှာဘာတွေဖြစ်ပျက်ခဲ့တယ်ဆိုတာကိုမကွေးတိုင်းဒေသကြီးမြိုင်မြို့နယ်လက်ရမကြီးရွာကဒေသခံကိုထုံကပြန်ပြောပြနေတာဖြစ်ပါတယ်
။ဒီကကတော့ဒီကမျိုးတို့ဒုက္ခရောက်ပြီတင်တာပေါ့။ဟိုဒီမျိုးတို့ဒီမှာမြို့လောင်းနဲ့အိမ်ကြီးနဲ့ရှိတယ်ဒါပေမဲ့အဲဒီမှာရှိတဲ့ပြည်သူတွေကိုလုံးမရအောင်ကိုရိုက်ခွဲပြစ်ခဲ့တယ်ချက်ပြစ်ခဲ့တယ်။နောက်ဒီစကားတွေကိုလည်းဆန်းတွေကိုလည်းငေါ်လို့ကဒီကဘာလေးနဲ့လောင်းနေတယ်လို့တက်စီတွေနဲ့လောင်းပြီးခဲ့တယ်။နောက်ဟိုပေရီကိုလည်းအကုန်ဆန်းနေတဲ့ကိုရောပြစ်ခဲ့တယ်။ဒါကမြို့လောင်းနဲ့အိမ်ကြီးပေါ့။အမီရောမီရာအိမ်ကတော့အကုန်လုံးလောင်သွားတယ်။ဘာမှယူပြန်မရတော့ဘူ
း။အမီကိုကင်းတဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့ Data for Myanmar ရဲ့ထုတ်ပြန်ထားမှုတွေအရလက်ရမရွာဟာအင်ဂျီ920ကျော်မီရှိုခံထားရပြီးမကွေးတိုင်းအတွင်းမှာအများဆုံးမီရှိုခံထားရတဲ့ရွာဖြစ်ပါတယ်။ကျေးရွာသားတွေဟာမီးလောင်မြေနေရာတွေမှာတဲအိမ်တီတီလေးတွေဆောက်ခါပြန်နေကြသလိုတချို့ကလည်းဆွေမျိုးတွေရဲ့အိမ်မှာနေထိုင်နေကြပါတယ်။ရွာထဲမှာကျန်ခဲ့တဲ့သူတွေကတော့စစ်သားတွေပြန်ဝင်လာမှာကိုရင်တထိတ်ထိတ်နဲ့ကြောက်လန့်နေကြရပါတယ်မြန်မာနိုင်ငံအနေနဲ့ကခုခံရေးအင်အားစုတွေကိုလူမဆန်စွာဖြိုခွင်းနေတဲ့စစ်တပ်ရဲ့တိုက်ခိုက်မှုတွေကြမှာမကွေးတိုင်းဟာလည်းဆူဆူရွရွတိုက်ခိုက်ခံနေရတဲ့အထက်မှာပါပါတယ်2021ခုနှစ် February 1ရက်နေ့ကနေ2022ခုနှစ်မေလ31ရက်နေ့အထိစစ်တပ်နဲ့ပူးပေါင်းအဖွဲ့တွေကြောင့်လူနေအိမ်ခြေပေါင်း 19,000 ကျော်မီရှိုခံခဲ့ရပါတယ်အဲ့ဒီထဲကနေအိမ်3000ကျော်ဟာမကွေးတိုင်းကဖြစ်ပြီးတော့ဒါဟာအိမ်ကြီး13840လောက်မိရှုခံနေရတဲ့စကိုင်းတိုင်းပြီးရင်အများဆုံးအရှုခံရတာပါ
စကိုင်းတိုင်းခရုတော်
စကိုင်းတိုင်းဒေသကြီး
နေစကားလုံးလောက်မိရှုခံခဲ့ရတယ်လို့ခရုတော်က
စကိုင်းကစစ်တပ်ရဲ့အကြမ်းဖက်မှုတွေဟာမီဒီယာအာရုံစိုက်မှုကိုအတော်လေးရခဲ့ပေမဲ့မကွေးတိုင်းကဖြစ်စဉ်တွေကိုတော့တင်ဆက်တာနည်းပါတယ်14820စတူယန်းကီလိုမီတာကျယ်တဲ့မကွေးတိုင်းဟာမြန်မာနိုင်ငံကတိုင်းခွနကုမှာဒုတိယအကြီးဆုံးဖြစ်ပြီးတော့မြောက်ဘက်မှာပဲခူးတိုင်းပြည်မျိုးကနေတောင်ဘက်ပကံအထိရှည်လျားပါတယ်။အဲဒီကဒေတာခန့်တွေဟာဆရာနာရှင်လက်ထက်မှာနိုင်စင်တဲ့အမြစစ်တပ်ရဲ့အကြမ်းဖက်မှုတွေနဲ့အကြောက်တရားတွေကိုရင်ဆိုင်နေကြရတာပါ။ပြီးခဲ့တဲ့မေလအတွင်းမကွေးတိုင်းငဖဲမြို့တစ်ဆိုင်မင်းကျေးရွာမှာအကြမ်းဖက်မှုတစ်ခုဖြစ်ခဲ့ပါတယ်။ဒီကိစ္စအသေးစိတ်ကိုနယ်မြေခံကာကွယ်ရေးအဖွဲ့ PIA မကွေးတပ်ကစစ်ဦးစီးချုပ်ဟာဂျူလီကအခုလိုရှင်းပြပါတယ်။
ကျွန်တော်တို့နဲ့ရင်ဆိုင်တိုက်တဲ့စစ်ကောင်စီတပ်တွေကဒါမနိုင်လို့ကျွန်တော်တို့နောက်လှည့်ပြေးသွားတဲ့အချိန်မှာဒီသူတို့ဖျက်သွားတဲ့ခြေရွာတွေမှာကျွန်တော်တို့ချက်တွေဝက်တွေယူပြီးတော့မှပေါ့နော်ကျွန်တော်တို့အခါချင်းငွေမပေးဘဲနဲ့ယူပြီးစားတော့တာတွေနောက်တစ်ခါကျွန်တော်တို့ငဖဲမြို့နယ်ဒီသစိမ့်ပင်ခြေရွာမှာဆိုလို့ရှိရင်ခြေရွာသူခြေရွာသားတွေကိုရွာပြင်ထုတ်ပြီးတော့မှကျွန်တော်တိန်တက်တိန်စင်းဒါသူတို့လိုချင်တဲ့လက်ဝဲယတနာတွေပတ်ဆက်တွေဒါတွေကိုကျွန်တော်တို့ယူဆောင်သွားတာတွေနောက်တစ်ခါကျတော့ကျွန်တော်တို့ခြေရွာသားတွေကိုကျွန်တော်တို့အပြစ်မရှိဘဲနဲ့ ကျွန်တော်တို့ဖမ်းဆီးတယ်ပြီးပြီဆိုလို့ရှိရင်ကျွန်တော်တို့ပတ်ဆက်တွေနဲ့ရွေးခိုင်းတယ်ပေါ့နော်ဒီလိုမျိုးကျွန်တော်တို့ရုပ်မာတဲ့လောက်ရက်တွေကျွန်တော်တို့ဒီစစ်ဒေသအတွင်းထဲမှာကျွန်တော်တို့လှုပ်ဆောင်တာတွေကိုကျွန်တော်တို့တွေ့ရှိရပါတယ
်ဒေသခံတွေကနယ်မြေခံကာကွယ်ရေးအဖွဲ့တွေကိုထောက်ပံ့တယ်လို့ဆွဆွဲပြီးစစ်သားတွေဟာနေအိမ်တွေကိုမီးရှို့တာပိုင်ဆိုင်မှုတွေကိုလူယူနေကြတယ်လို့ဒေသခံတွေကဆိုပါတယ်မကွေးတိုင်းတွင်းကကံကောမြို့နယ်နှံခါရွာကိုလည်း2021ခုနှစ်မတ်လကစလို့အနည်းဆုံးအကြိမ်20လောက်ဝင်ရောက်တိုက်ခိုက်ခံခဲ့ရပြီးရွာသားတွေကိုတတ်ခါပစ္စည်းတွေကိုလူယူသွားကြတယ်လို့ဒေသခံတွေရဲ့ပြောပြချက်အရာသိရပါတယ်။နှံခါရွာကန်ကိုကျော်လင်းဦးကတို့အတန်းကိုအခုလိုပြောပါဗျ။
ကျွန်တော်ကတော့အဲ့တော့မှစီစီဆောင်နေရတယ်ဆိုတော့အာမကူကိုမတည်ဘူးပြာတော့ဆွဲပြောက်ပဲဥပဲကူလက်ရှိကိုဆောင်နေကြပါတယ်။တော့မှဒါဆောင်ရမ်းကတော့မှနေကြတော့တော့ပါဗျာဒီလိုက
နှံခါရွာကန်တွေကတော့စစ်သားတွေကြောင့်တော်တွေကနေမပြနိုင်တာတစ်နှစ်ကျော်သွားခဲ့ပါပြီ။မကွေးတိုင်းနယ်ကဒေသကာကွယ်ရေးအဖွဲ့တစ်ခုရဲ့အဖွဲ့ဝင်မတ်အီမွန်ဆိုးကလည်းတိုင်းနယ်ကအခြေအနေတွေအကြောင်းဒုအတန်ကိုအခုလိုပြောပါဗျာ။တိုင်
းဆိုရင်တူတူမင်းရတော့ကျွန်တော်တို့ကအရင်တော့ဟိုကတည်းကတင်နေ
တယ်။အခက်အခဲတွေကဖြစ်တော့မယ်လေ။စံစက်တွေကိုပါမိရရှုသွားပြီဆိုတော့တင်မောင်းတစ်ထောင်ကျော်ကျွန်တော်တို့စီစဉ်ထားရရှင်။ဘုံဂျုံနဲ့နေရာမှာပဲတင်ထားပြရပါတော့။ဒါပေမဲ့အလူငွေကအများကြီးတော့တက်မလာဘူးဆိုတော့လေကျွန်တော်တို့ဘက်ကလည်းချက်မပြတ်နိုင်တဲ့အကြောင်းအရာတွေကအများကြီးရှိနေတယ်ဆိုတော့အကုန်လုံးကိုကျမတို့ကချပြအောင်ရှင်းလုပ်ရရပေါ့နော
်ဒေသရင်းရိတ်ခါအထောက်ပံ့တွေကိုဖျက်ဆီးတာအပြင်အစိုးဆုံးကတော့စစ်သားတွေဟာမကွေးတိုင်းတွေကလူတွေကိုပါမိရှို့တပ်ပစ်တာမျိုးတွေကိုကျူးလွန်နေကြတယ်လို့ဒေသခံတွေကပြောပါတယ်ဒီဖြစ်စဉ်တွေထဲမှာပြီးခဲ့တဲ့ဇွန်လအတွင်းကကိုဝင်ငါးလရှိနေပြီဖြစ်တဲ့အသက်28နှစ်အရွယ်စီရီယန်ကျောင်းဆရာမဒေါခင်နှင်းဝေအပါဝင်လူငါးဦးအရှင်လက်လက်မိရှို့ခံထားရတဲ့အလောင်းတွေကိုရွာသားတွေတွေ့ခဲ့ရတဲ့ဖြစ်စဉ်လည်းအပါအဝင်ဖြစ်ပါတယ်စစ်ကောင်စီစစ်ကြောင်းကိုဒေသခံတပ်ဖွဲ့ကမိုင်းဆွဲတိုက်ခိုက်ခဲ့ပြီးစစ်သား73ဦးသေဆုံးခဲ့တာကြောင့်အဲ့ဒီ၅ဦးကိုဒဇာကန်အဖြစ်ခေါ်ဆောင်သွားပြီးအခုလိုတပ်ဖြတ်ခဲ့တာဖြစ်တယ်လို့ဒေသရင်းပြောက်ကြားတပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်မကွေးတိုင်းအတွင်းကအကြမ်းဖက်မှုတွေကြောင့်ဒေသခံတွေဟာအကြောက်တရားနဲ့နေထိုင်နေရတာတွေအပြင်အစားအစာပြက်လက်တာတွေကိုလည်းရင်ဆိုင်နေကြရပါတယ်မကွေးတိုင်းဟာလေယာဆိုင်ပြူးကြီးလောက်ကိုင်းတဲ့ကုန်းတွင်းပိတ်ဒေသတစ်ခုပါအခုတော့လယ်သမားများစွာဟာပရိပတ်ခကြောင့်ထွက်ပြေးနေကြရသလိုသူတို့လက်မည်တွေကိုလည်းဖျက်ဆီးခံထားရလို့လည်းမလုံနိုင်ကြတော့ပါဘူးလုံခြုံရေးစိတ်မချရလို့ရွာတစ်ခုကနေနောက်တစ်ခုကိုတော့ဒေသထွက်ကုန်တွေပို့ဖို့ခက်ခဲနေကြပါတယ်စစ်တပ်ဟာမရင်မတွန်းနိုင်အောင်များပြတဲ့လူခွင့်ရေးချိုးဖောက်မှုများစွာကိုမကွေးတိုင်းနဲ့နိုင်ငံရဲ့အခြားစိတ်ပိုင်းတွေမှာလည်းကျူးလွန်နေပါတယ်ဥပမာအနေနဲ့အပြည်ပြည်ဆိုင်ရာလူ့အခွင့်အရေးကြီးညာစာတမ်းအပိုက်ဆက်ခွန်အရာဥပဒေအရာမဟုတ်လျင်မြည်သူမမိမိရဲ့ပစ္စည်းဥစ္စာကိုစွန့်လွှတ်ခြင်းမခံစေရလို့သတ်မှတ်ထားသလိုအပိုက်ဆက်နယ်မှာဆိုရင်လေမိမိရဲ့နေအိမ်မိသားစုပိုင်ဆိုင်မှုတွေကိုတိုက်ခိုက်ခံရရင်ဥပဒေရဲ့အကာအကွယ်ကိုရယူပိုင်ခွင့်ရှိတယ်လို့ဖော်ပြထားပါတယ်ဆရာနာတင်လိုက်ကလေးကဖွဲ့စည်းခဲ့ကြတဲ့ပြည်သူ့ကာကွယ်ရေးအဖွဲ့ PDF ရာပေါင်းများစွာဟာလေနိုင်ငံတကာဥပဒေတွေကိုလေးစားလိုက်နာရမှာဖြစ်ပါတယ်တချို့ PDF တွေကတော့စတင်တည်ထောင်ကြတဲ့ကထင်ရှားတဲ့အာဏာရှင်အဖွဲ့ဝင်တွေဒါမှမဟုတ်ဆက်ဆက်သူတွေကိုပြစ်မှတ်ထားတပ်ဖြတ်တာတွေနဲ့ဘုံခွဲတိုက်ခိုက်တာတွေကိုလုပ်ခဲ့ပါတယ်ဒီလောက်ရက်တွေဟာလည်းစစ်ရာဇဝင်မှုတွေမှာပါဝင်ပါတယ်ဒါပေမဲ့ PDF အများစုကတော့သူတို့ဟာပြည်သူတွေရဲ့လုံခြုံရေးကိုအထူးဂရုပြုကာကွယ်ရင်းသူတို့စစ်စင်ရေးတွေကိုလှုပ်ဆောင်နေတာဖြစ်တယ်လို့ဆိုပါတယ် PDF အဖွဲ့များစွာနဲ့ဆက်ဆက်လုပ်ကိုင်နေတဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ကတော့သူနဲ့ဆက်ဆက်တဲ့အဖွဲ့အစည်းတွေရဲ့စစ်စင်ရေးမှာနိုင်ငံတကာစစ်ပတ်ဆိုင်ရာဥပဒေတွေကိုလိုက်နာဖို့စစ်ပတ်ဆိုင်ရာလမ်းညွှန်ချက်တွေကိုထုတ်ပြန်ပေးထားပါတယ်။ကြောက်ကြားတိုက်ခိုက်ရေးသမားဟာဂျူလီကတော့
BI မကွေးနေနဲ့ကတော့ဒီ2021ခုနှစ်ဧပြီလလောက်ကလေးကနေကျွန်တော်တို့ဒီစစ်စင်ရေးလှုပ်ရှားမှုတွေပေါ့နော်။အထူးသဖြင့်တော့ကျွန်တော်တို့ကြောက်ကြားစစ်စင်ရေးတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့လှုပ်ဆောင်ခဲ့တာတွေရှိပါတယ်။အဲ့ဒီအချိန်ဒီမှာတော့ကျွန်တော်တို့ကတော့ဒီဒေတာကံပြည်သူတွေကျွန်တော်တို့မထိခိုက်ရေးကိုကျွန်တော်တို့အဓိကထားပြီးတော့ကျွန်တော်တို့သွားခဲ့တယ်ပေါ့နော်အဲမထိခိုက်ရေးဆိုတဲ့နေရာမှာနံပါတ်1ကတော့ဒီကျွန်တော်တို့လှုပ်ဆောင်တဲ့ mission တွေကြောင့်ကျွန်တော်တို့အရက်သားပြည်သူတွေထိခိုက်တယ်ဆိုတဲ့အားမျိုးမဖြစ်ရဘူးအဲနံပါတ်2ကကျတော့ကျွန်တော်တို့ရဲ့ဒီလှုပ်ဆောင်လိုက်တဲ့လှုပ်ဆောင်မှုကြောင့်ဒီဒေတာကံတွေကျွန်တော်တို့ဒါဖန်ဆီးခံရတာနောက်အိုးအိမ်တွေဖျက်ဆီးခံရတာအဲဒီခြေနေမျိုးမဖြစ်ဖို့အတွက်ကိုကျွန်တော်တို့အတတ်နိုင်ဆုံးကျွန်တော်တို့စောင့်ရထားတာတွေရှိပါတယ်တကယ်လို့ကျွန်တော်တို့ထိခိုက်လာမဲ့အနေအထားမျိုးရှိပြီဆိုလို့ရှင်လေသူတို့တွေကျွန်တော်တို့အဲကဲထုတ်ဖို့ နော်နောက်တစ်ခါကျတော့ကျွန်တော်တို့ကဲမထုံနိုင်တဲ့အခြေအနေမျိုးဆိုတော့မှပဲကျွန်တော်တို့လုံခြုံတဲ့နေရာတွေထားရှိဖို့အဲ့ဒါပြီးတော့ထောက်ပံ့ရေးစီစဉ်တွေလုပ်ဖို့ပေါ့နော်ဒါတွေကိုလည်းကျွန်တော်တို့ဒီတီးတန့်ပေါ့နော်ဒီစေဝေးဆောင်ကွန်ကြီးကော်မတီပေါ့နော်ဒီလိုမျိုးကော်မတီတွေကျွန်တော်တို့ဖွဲ့စည်းပြီးတော့မှကျွန်တော်တို့ဆောင်ရွက်နေတာတွေရှိပါတယ
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ကျေနပ်မယ်လို့ဂျိုးအတန်အဖွဲ့သားတွေကမျှော်လင့်ပါတယ်ဒီဆောင်မမှာလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုချပါတယ်။ဒို့အတန်ပတ်စင်အတန်လွှင့်အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်ဒို့အတန် Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00အတွင်းနဲ့တနင်္ဂနွေနေ့မနက် 6:00 ကနေ9:00အတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုအသူရှင်တွေကပံ့ပိုးကူညီကြပြီး Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်ကြတာဖြစ်ပါတယ်။ဒို့အတန်အစီအစဉ်ကိုနားဆင်ပြီးရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင
်။ Frontier မြန်မာဝိုင်းတော်သားတွေစုစည်းတင်ဆက်ပေးထားတဲ့ဒို့အတန်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ View မြန်မာပိုင်းကနေစနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုတစ်ခါတော့ဒီမိုကရေစီလူခွေနဲ့ခက်ပြိုင်ကဘာအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီမိုကရေစီနဲ့လူခွေရောကြောင်ပြောတော့မယ်ဆိုရင်ဒုတိယကဘာစစ်မတိုင်းမီကတည်းကဆက်ဆက်ပါလာတဲ့အကြောင်းအရာကကွန်မြူနတီဝါဒဖြစ်ပါတယ်။ဒီနေ့မြန်မာနိုင်ငံရဲ့ဒီမိုကရေစီခီးမှာလက်ဝဲဝါဒရဲ့အခမ်းကဏ္ဍဘယ်လိုအရေးပါခဲ့သလဲဆိုတာကိုစာရေးဆရာကျော်ဝင်းနဲ့ဥတ္တမောင်တန်းကဆွေးနွေးတင်ပြထားတဲ့အပိုင်းတစ်ခုကိုနားဆင်ကြည့်ရှုနိုင်ပါတယ်ခင်ဗျာ။
လဝဲဝါဒကိုမြန်မာနိုင်ငံကတင်းညွတ်တာဟာမြန်မာနိုင်ငံရေးအရေးနဲ့စိုက်တယ်လို့ဆရာကျော်ဝင်းကဆိုပါတယ်။နိုင်ငံရေးကိုအကြောင်းကြောင်းကြောင့်ရှောင်ကြတာဟာဒီမိုကရေစီသဘောနဲ့မကိုက်ညီဘူးလို့လည်းဆရာကပြောပါတယ်။တပိုင်းကြောင်းအရလည်းမြန်မာနိုင်ငံဟာအိုင်းအလန်တော်လိုင်းနဲ့ဟစ်တလာကိုအားကျခဲ့ကြတာသွားတွေ့ခဲ့ရတယ်လို့စာရေးဆရာကိုကျော်ဝင်းကပြောပါတယ်။အဲ့ဒီအချက်တွေအပြင်ဒီမိုကရေစီနဲ့ထိတွေ့ခွင့်နဲတာကလည်းမြန်မာနိုင်ငံရဲ့ဒီနှစ်အခြေအနေဖြစ်ပေါ်ဖို့အကြောင်းတစ်ခုဖြစ်လာခဲ့တယ်လို့သူကထင်မြင်ပါတယ်။ဒါကတော့ပထမပိုင်းမှာစာရေးဆရာကျော်ဝင်းဆွေးနွေးတော့ခဲ့တဲ့အနှစ်ချုပ်ပါ။ဒီပတ်ဒုတိယပိုင်းမှာတော့ပထမပိုင်းမှာဆရာကျော်ဝင်းဆွေးနွေးခဲ့တဲ့အဆုံးပိုင်းကနေပြန်ပြီးကျွန်တော်စတင်ပါမယ်။မြန်မာနိုင်ငံရဲ့တရိပ်တစ်ခုကတော့အရှင်းပြတ်ကိုနှစ်သက်တာဒါမှမဟုတ် radical ဆန္ဒဖြစ်တယ်လို့သူကဆိုပါတယ်။အခုလိုဆရာကျော်ဝင်းကပြောခဲ့တာပါ
အဲ့ဒီ radical center ကဘာနဲ့တွန့်ညိနေဆိုတော့ bus water နဲ့တူညီချက်တွေတော်တော်ရှိတယ်ကျွန်တော်အသေးစိတ်တွေကိုမပြောတော့ဘူးအဲ့လိုတူညီချက်တွေရှိနေတော့ကျွန်တော်တို့ရနိုင်ငံအတလီရ bus water ရမှာတူညီချက်တော်တော်များများရှိတဲ့အတွက် bus water ကကျွန်တော်တို့နိုင်ငံမှာပိုပြီးဆွဲဆွဲနေနေဖြစ်သွားတယ်လို့ထင်ပါတယ်နောက်တစ်ခုကတော့ democracy ပဲ democracy နဲ့ပတ်သက်လို့ပြောကြရတော့ရှိတယ်ကျွန်တော်တို့နိုင်ငံလည်းကန်ဆိုးတယ်ပြောရမလားကန်ကောင်းတယ်ပဲပြောရမလားမသိဘူးသူများရဲ့လက်ဟုတ်ကကုလိုနီဘဝရောက်မှနိုင်ငံခြားအတွေးခေါ်ယူဆတွေကိုကျွန်တော်တို့နားလည်ဖို့ရတာပထမဦးဆုံးကျွန်တော်တို့စထိတွေ့ရတာဒီမိုကရေစီပဲဒီနေ့ဒီကဘာကသဘောကျနေတဲ့ဒီမိုကရေစီကျွန်တော်တို့စထိတွေ့ရတယ်ဒါပေမဲ့ကျွန်တော်တို့ကမကြိုက်ခဲ့မကြိုက်တာလည်းမကြိုက်တဲ့သူတွေကိုအပြစ်တင်လို့မရဘာလို့လဲဆိုတော့ဒီယူဆကိုယူလာတာကကိုတိုင်းပြည်ကိုကုလိုနီလုပ်လိုက်တဲ့အင်္ဂလိပ်နယ်ချဲ့သမားဖြစ်နေတယ်တစ်ချက်နောက်တစ်ချက်သူတို့ကိုယ်တိုင်လည်းသိမယူသားဘူးအင်္ဂလန်မှာကျင့်သုံးတဲ့ဒီမိုကရေစီပုံပဲနဲ့ဒီရင်းကတစ်စစ်ပုံဖြတ်ထားတဲ့ဒီမိုကရေစီဖြစ်နေတယ်အဲ့ဒီအချက်ကြောင့်ကျွန်တော်တို့ကဒီမိုကရေစီကိုသိမကြိုက်ခဲ့အကျွန်တော်တို့ကဘာကြိုက်လဲဆိုတော့အကျန်းဖက်ဝါဒအခုကဘာကအော်ရောလန်နဲ့အကျန်းဖက်ဝါဒကျွန်တော်တို့ကကြိုက်ခဲ့တယ်အဲ့ဒီတုန်းကဆိုရင်ကျွန်တော်တို့ဘူးသင်းတွေခေတ်စားတယ်အစိုးရနဲ့ဆက်ဆံတာဆိုတာခေတ်စားတယ်နောက်ပိုင်းဒီအိုင်ယာလန်တော်လိုင်းသမားတွေဆိုတာကျွန်တော်တို့ရဲ့ role model တွေနောက်ပြီးတော့ဗာကြိုက်သေးလို့ဆိုဟစ်တလာလည်းကြိုက်တယ်နာဇီကိုကြိုက်တယ
်ဒါပေါ့အဲ့ဒါလည်းလွယ်လွယ်အာနာရှင်သားရွှေတို့ဘာလို့တော့ကျွန်တော်တို့
အဲ့အဲ့ဒါမျိုး
တွေဖြစ်ခဲ့တယ်ခေါ်ခဲ့သေးတာ
အဲ့ဒီတော့ကွက်လဟာလာတစ်ခုဆိုဘယ်လောက်ထိပြောလဲဆိုတော့ဟစ်တလာဆိုတာသူများမဟုတ်ဘူးဒီစက်ကြမင်းလေးကိုတုတ်တင်လိုက်တော့ဘိုးဘိုးအောင်ကကျဲသွားတယ်ဘိုးဘိုးအောင်ကအခုဟစ်တလာကိုနိုင်ငံခြားကိုပို့လိုက်တော့ဂျာမနီမှာဟစ်တလာအနေနဲ့ပေါ်လာတယ်ဆိုပြီးတော့ဟစ်တလာဒီမင်းစကြမင်းလေးလိုလိုပေါ့ခွလာဟလာလေးပေါ့အဲ့တော့ဘယ်လောက်ထိကျွန်တော်တို့ကြိုက်လဲဆိုတော့တစ်ချိန်မှာဒီမိုကရေစီချန်ပီယံဖြစ်မယ်ဥလူကိုယ်တိုင်တောင်မန်လေးထောင်ထဲမှာဟစ်တလာနှကမ်းမွေးကြတယ်ဒါလေးစားလုပ်ထားတာကြိုက်တို့တာ တော့ပြောကြရင်ကျွန်တော်တို့ကဒီမိုကရေစီနဲ့တော်တော်ဝေးခဲ့ပူဆိုးတာဒီမိုကရေစီကိုတိဆောက်ပေးမယ်ဖြန့်ချီပေးမယ်ကာလတစ်ခုအေးအေးညွန်ညွန်တိတ်မရှိခဲ့အဲ့ချုပ်လိုက်မယ်ဆိုကျွန်တော်တို့နိုင်ငံရဲ့ delay ရဲ့နောက်ပြီးတော့ max ဝါရသွားမမှုရဲ့နောက်ပြီးဒီမိုကရေစီတိတ်ပြီးတော့အမြင့်မတွေ့နိုင်ဘူးဒီသုံးချက်ကြောင့်မို့လို့ကျွန်တော်တို့တိုင်းပြည်ဟာအခုလိုဖြစ်နေတဲ့ကြုံရတယ်လို့ကျွန်တော်တို့နောက်ပိုင်းစဉ်းစားမိတယ
်ဟုတ်ကဲ့အခုကိုကျော်ဝင်းကကျွန်တော်တို့တိုင်းပြည်ရဲ့ဒီမိုကရေစီလမ်းကြောင်းကိုပြောတဲ့အခါကျွန်တော်ဘာသွားတတိယလဲဆိုတော့လွတ်လပ်ရပြီးတဲ့နောက်မှာနော်တက်ကူကနိုင်ငံရေးနဲ့မပတ်သက်တဲ့တက်ပြော်ဖြစ်ရမယ်ဆိုပြီးတော့ကြိုးစားခဲ့ကြတယ်ဒါပိုလဲရလက်ထက်မှာထင်ပါတယ်ဆိုတော့ဘာကြောင့်အခက်ခဲတွေကြုံရတယ်တမိုင်းကြောင်းရတော့ကိုကျော်ဝင်းဘယ်လိုထင်လဲ
ကဲအဲဒီဟန်တင်တန်ရဲ့စစ်ဖက်ကြောင်းအစားအောင်super institution တရားဖြစ်ဖို့အတွက်အချင်းနေနှစ်ခုလိုတယ်တဲ့သူပြောတာပထမတစ်ခုက officer ခုလို့နော်ခေါ်တဲ့ဟာပေါ့အရာရှိအဖွဲ့အရာရှိအဖွဲ့ဆိုတာမျိုးဒုတိယအဖွဲ့ကစစ်ဖက်ဆိုင်ရာ professional ဝါဟဆိုတော့ military professionalism ဆိုတာမျိုးနှစ်ခုလိုအဲ့ဒါကိုဗမာနိုင်ငံရဲ့ဆက်ဆက်ကြည့်တော့ကျွန်တော်တို့ရဲ့အရာရှိဟို officer ခေါ်တော့နော်အရာရှိစနစ်ကဒါဘာအခြေခံလဲဆိုနှစ်ခုရှိရဲဘော်၃ကြိမ်ရှိတယ်သို့တော့ရဲဘော်၃ကြိမ်ဟာဘယ်ကလာလဲဆိုတော့1300ကြိမ်အခြေခံလာရဲဘော်၃ကြိမ်မှာနောက်ကနိုင်ငံရေးနောက်ခံရှိနောက်တစ်ခုကတော့စစ်ကြီးခင်မှာပေါ်လာတဲ့ကန်ဒီစာချုပ်အဲ့ဒါတော့ဘာမားရိုက်ဆန်ပေါ့သူကတော့နိုင်ငံရေးနဲ့ကင်းတယ်တက်တာအဲ့တော့ကျွန်တော်တို့တိုင်းပြည်လွတ်လပ်ရေးရတဲ့အခါကျတော့အဲ့ဘာမားရိုက်ဖယ်ကိုအသွင်ပြောင်းပြီးဗမာတပ်မတော်ဖွဲ့လိုက်တဲ့အခါကျတော့အင်္ဂလိပ်စဉ်းစားတာကတက်ကတက်လို့ပဲဖြစ်တာကောင်းတယ်နိုင်ငံရေးနဲ့မပတ်သက်တာကောင်းတယ်ဆိုတဲ့စဉ်းစားချက်ရှိဟန်တူပါတယ်ဒါကြောင့်မို့လို့ရဲဘော်၃ချိန်ကိုဥဆောင်မှုနေရာမပေးမပေးဘဲနဲ့ဘသူ့ကိုပေးလိုက်တယ်ဆိုတော့စမစ်တွန်းကိုပေးတယ်ဘာမားရိုက်ဖယ်ကလာတဲ့စတစ်စမစ်တွန်းကိုပေးလိုက်ဒါအင်္ဂလိပ်ရဲ့ကြီးကိုချက်တစ်ချက်ဒါပေမဲ့တကယ်လက်တွေ့ကျတော့စမစ်တွန်းကလည်းကြာကြာမခံဘူးကရင်ကိစ္စဖြစ်တော့စမစ်တွန်းကိုဦးနှုတ်ကဖြုတ်ပြလိုက်တာအဲ့လိုနဲ့ဥဆောင်မှုခံတာအော်ဖစ်ဆာကဘလူးလက်ထက်ရောက်တယ်ဆိုရဲဘော်တုံကြီးလမ်းကြောင်းလေးလည်းရောက်သွားတယ်တစ်ချက်နံပါတ်၄ချက်တော့စစ်ဖက်ဆိုင်ရာ professional ကိုပြန်ကြည့်ကျွန်တော်တို့တိုင်းပြည်မှာဖြစ်ပျက်သွားတာရပြည်ပရန်သူကိုစန့်ကျင်တာလွတ်လပ်ရေးမရခင်တာပဲအင်္ဂလိပ်တိုက်တာရှိတယ်ဂျပန်နဲ့ဆစ်ပစ်တာရှိဒါပေမဲ့လွတ်လပ်ရေးရပြီးနောက်ပိုင်းမှာတိတ်မရှိဘူးလွတ်လပ်ရေးနောက်ပိုင်းကျတော့တရုတ်ပြည်ကျူးကျော်ရေးလောက်ပဲပြည်ပရန်ရှိညာတော်ဘာပြန်တိုက်နေရလဲပြည်မစစ်ပဲရှိအဲ့တော့ကျွန်တော်တို့နှစ်ချက်လုံးမှာအဲ့ဒီနှစ်ခုရှိတယ်။အဲ့ဓာဒီနဲ့ဆက်ဆက်ပြီးစဉ်းစားမှဗမာပြည်ရဲ့စစ်ဖက် institution ကြောင့်ကျွန်တော်တို့နားလည်နိုင်မှာချက်။ဟောတက်မတော်ကြောင့်ပြောရင်လည်းဒီပုံနဲ့ကကျွန်တော်တို့စဉ်းစားပြီးပြောမှရမယ်ချက်။ဟုတ်ဒါတော့ကျွန်တော်နောက်ပိုင်းစဉ်းစားမိတဲ့ကိစ္စတစ်ခုပေါ့။ဘယ်လိုစဉ်းစားရမလဲဆိုတော့ကျွန်တော်မပြောရင်ဒါတော့ကိုပါကိုတန်ရတာနဲ့စဉ်းစားကြည့်။ဘယ်လောက်ပဲပြောလို့ရမှာချက်။
တစ်ဖက်မှာလည်းကျွန်တော်တို့structure wise ပေါ့နော် structure wise လို့ပြောလို့ရတာပေါ့ဒီစာဖွဲ့စည်းထားတဲ့ဆက်ဆံရေးပုံစံတွေပါเนาะအဲဘုချုပ်အောင်ဆန်းကလွတ်လပ်ရေးလုံးဝလွတ်လပ်ရေးကိုတောင်းဖို့စူးစမ်းနေတဲ့အချိန်မှာဘာကြီးဘာဖြစ်တော့မဟုတ်ဘူးဒီမိုကရေစီအလေးချက်နေရသွားဖို့အုပ်ချုပ်ရေးအထွေထွေနေရဖို့အတွက် dominion status ကိုယူဖို့ပြောလာခဲ့တယ်ဒါပေမဲ့ကျွန်တော်တို့ကလုံးဝလွတ်လပ်ရေးကိုပဲသွားခဲ့တယ်ပေါ့နော်ဒါကတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီလမ်းကြောင်းကိုအဆုံးဖြတ်ပေးတယ်လို့ထင်တာ
။အဲ့ဒီကိစ္စကတော့ဥသိဘယ်တော့မှဖြစ်လဲဆိုတော့ဖတ်ဆပ်ပလရဲ့ပထမဦးဆုံးညီလာခံပေါ့။အဲ့ဒါဘယ်မှာလုပ်လဲဆိုရွှေတကုံအလဲပြည့်စင်မှာလုပ်ထား49အထင်ပါတယ်။အဲ့ဒီမှာဒီလိုဥပချုံနဲ့ဘာကြီးပတ်ပြီးတင်လာတယ်။တို့လုံးဝလွတ်လပ်ရေးမယူသေးဘဲနဲ့ဒိုမီနီယန်စတိတ်ပဲယူအောင်ဆိုတာ။အဲ့ဘူဂျိုအောင်စံရတယ်သူတို့စကားရတုံးရင်တွေးဝေးလာတယ်ပေါ့ဒိုမိုနီယာရလည်းမစိုးပါဘူးလို့ပြောလာအဲ့ဒီမှာသူနဲ့ဥကြောခြင်းကဒါကိုခံနိုင်လို့မို့သူတို့နှစ်ယောက်တိုင်ပင်ပြီးပထမသခင်မြတ်ကိုရှင်းပြတယ်နောက်ကြဘူဂျိုကိုရှင်းပြတယ်အဲ့လိုနည်းနဲ့သူတို့ကြိုးစားခဲ့ရတယ်ဆိုတော့ပါတယ်ဒါကဥသိမ့်ဖြစ်နေတဲ့ version ပေါ့အဲ့ဒီအကြောင်းကိုပဲတာတီစနေသားမှာကျတော့ဥနုကတမျိုးရေးမမလူမျိုးတော်တော်များများကဒိုမိုနီယန်ဒိုမီနီယန်အဆင့်ကိုသိမ့်မကြိုက်ကြဘူး။ဘာကြောင့်လဲဆိုတော့၃ချက်ရှိတယ်လို့သူကပြောတယ်။နံပါတ်၁ကသူကအစည်းအဝေးတွေအခမ်းအနားတွေလုပ်မယ်ဆိုရင်နိုင်ငံတော်ပြည်ဆိုလို့မရဘူး။အဲ့ဒီတော့နိုင်ငံတော်ပြည်ကျွန်တော်တို့မရှိသေးဘူးပေါ့ဗျာ။တော့ဒုဗမာသက်ရှင်းမယ်ရှိဒါဆိုလို့မရဘူး။ Corset the King of England, the Channel Suan. Dead. Namani Jamu can the Chelusian, Pamabi Mare Sienlo Mayao. High go she the London Detail. Namaponjaro. Tanada airport and Mavan Niam, Dijani Lumia, Luladan and Jinia Lumia, he took Jessie. I don't know how to do a jury would set your rashes. A jury receiver, a jury, a conchopian. Nangay say ye see why a community confirm my daddy let's see. Tavaroji Tonjabo. Eddie Tonjaga, Piansen Ajaka Jaro. And this I have by no more hope we are Pondalan that day. Damn a general Pamari, a swivel. Pondanayo and the Dio, no one Lula even Lujan, Aran a general on the jacket. Ludo, Arima, Bujoga, or reality would cheat at the Lusso, Dalla thing the soul of Yora, the whole of Pope. Two are led, D. Sing, Lujan, two are. Two good and Ale Ariba, Kappa, absent. Arara, Unuia, Daddy, and Igarema, Kappa, Babe, Dodo, General Titara, Titara, Sura, Unduzia, Titara, Lashide, Chilombia, Unu, Monga, Lion, and General Meta, Tiara, she. I can live on you, Biobalu Biala. Bojoga Dominia Lecanome Chema. Tuna Dido Ubachum, who's a Unduna Dido, Guadu. Hey, do Dominia Lecanum, Chipu. Malulas of Commodidia Maru, Nature the Man of Bonom, Pure Honey. A good how Lecan Lavi Longalule and Buyan Commodidi Mandalu Piedwan. Ariro, Mempay Daddy Aluma. Bojoya paid that the Alma, the Kensanoya paid that the Chitwale Mel, Unu, Pioma, Bojoga, Piona, Lekan, she. Solo of Yodalu. Democracy later to Kuya on Dominia's Senate, Wamis or Alipchen, I might. Arabaro, the General Noben Tidia, a cheddar boy. Aria Piora.
Okay. Bojoya, not so many one, no? The money I delivered at Sename, the mind young would let you say Lame.
ဖွဲ့စည်းတိစောက်ထားပုံတွေကိုလည်းစဉ်းစားမယ်ဆိုရင်မြန်မာအနာကငြိမ်းချမ်းပြီးဒီမိုကရေစီနိုင်ငံဖြစ်အောင်ဘာတွေကိုပြောင်းလဲရအောင်ပဲလို့ကိုကျော်ဝင်းထင်တယ်ဒါလည်းဆိုတော့ဘီကွန်ပဲပြန်ပြီးအောင်မှာကျွန်တော်တို့ကအကန့်အသတ်တစ်ခုအောက်မှာပဲပြဿနာတွေကိုပြောလို့ဆိုရရတယ်ဒါနဲ့ပြောမယ်ဆိုတော့ခုနပြောတဲ့ငြိမ်းချမ်းတဲ့
ဒီရင်နဲ့ဒီမိုကရေစီနိုင်ငံဖြစ်ရေးဆိုတာလွတ်လပ်ရေးရပြီးကြတဲ့ကျွန်တော်တို့ရဲ့အိမ်ပဲ။တတိယအိမ်ဘက်ကိုသွားနေတာအခုကြောက်ပလားဆိုတော့မရောက်သေးပါဘူး။ဒီလောက်ပဲကျွန်တော်ဖြေလို့ရမယ်ထင်။ဟုတ်ကဲ့ဟုတ်ကဲ့။ကျေးဇူးများကြီးတင်ပါတယ်ကိုကျော်ဝင်း။ဟုတ်။အခုဆွေးနွေးသွားခဲ့တာကတော့အောက်ဆော့တက်ဆိုကဘောမောက်ခအာချီဘရောင်းရဲ့စာအုပ်ကိုဘာသာပြန်တဲ့
ဆရာကျော်ဝင်းဖြစ်ပါတယ်ကျွန်တော်တမောင်တန်းမှာဥဒမောင်တန်းဆွေးနွေးတင်ဆက်တဲ့ဒီမိုကရေစီလူခွင့်ရဲ့ခေတ်ပြိုင်ကဘာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်မကြခင်မှာတော့တပတ်အတွင်းထိတ်တန့်ရောက်မြန်မာသတင်းနဲ့နိုင်ငံတကာသတင်းအစီအစဉ်တွေကိုထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိပ်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ1
view American တန်ခါနေ 2022 ခုနှစ် September 10 ရက်စနေနေ့ညပိုင်းမြန်မာဘာသာ season တွေကို line low meter 30.52 နဲ့ line low meter 190 တို့ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုဆက်ပြီးတော့တပတ်အတွင်းမြန်မာသတင်းတွေကိုတင်ဆက်ပေးမှာဖြစ်ပါတယ် Russia နိုင်ငံမှာကျင်းပတဲ့အရှေ့ပြားစီးပွားရေးဖိုရမ်ကိုတက်ရောက်ခဲ့တဲ့စစ်ကောင်စီအကြီးအကဲက Russia သမ္မတ Vladimir Putin နဲ့တွေ့ဆုံပြီးတော့နိုင်ငံရေးရာကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ် Oridu ဆက်သွယ်ရေး company ကမြန်မာနိုင်ငံလုပ်ငန်းတွေကိုရောင်းချလိုက်ပါပြီမြန်မာနိုင်ငံမှာတော့ COVID ကူးစက်သူတွေကျော်ပြန်ပြီးတော့တိုးလာနေပါတယ်ဒီလိုတပတ်အတွင်းမြန်မာသတင်းတွေကိုနားလောင်တဲ့အကိုဝင်းခန့်မောင်တို့ကတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
Russia နိုင်ငံရှေ့ပိုင်း Vladivostok မြန်မာကျင်းပတဲ့ခုနှစ်ကြိမ်မြောက်အရှေ့ပြားစီးပွားရေး forum ကိုတက်ရောက်ခဲ့တဲ့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လိုင်က
မြန်မာနိုင်ငံမှာလာရောက်ရှင်နေမြို့နယ်ကြဖို့အထူးသဖြင့်ရှင်နန်းနဲ့တဘာဝတံခွေကဏ္ဍမှာရှင်နေမြို့နယ်ကြဖို့အစီအဝေးတက်ရောက်လာတဲ့ပြည်ပရှင်နေမြို့နယ်သူတွေကိုဖိတ်ခေါ်ခဲ့ပါတယ်။ရုရှားနိုင်ငံအရှေ့ပြားစီးပွားရေးဖိုရမ်မှာမြန်မာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်စက်တင်ဘာ9ရက်နေ့ကမင်ကွန်းနယ်မှာတော့မြန်မာနိုင်ငံမှာစီးပွားရေးရှင်နေမြို့နယ်ဖို့ဖိတ်ခေါ်ခဲ့တယ်လို့ပဲအမေရိကန်ဒေါ်လာအစားတရုတ်ယွမ်ငွေရုရှားရူဘယ်နဲ့အိန္ဒိယရူပီတို့နဲ့အစားထိုးအသုံးပြုနိုင်ရေးအကြံပြုသွားပါတယ်။မြန်မာနိုင်ငံကစိုက်ပျိုးထုတ်ကုန်တွေရုရှားကိုတင်ပို့နေသလိုရုရှားကနေလည်းစွန့်အင်ပြန်လည်တင်သွင်းနိုင်ဖို့လှုပ်ကိုင်နေကြောင်းလဲမြန်မာစစ်ကောင်စီအကြီးအကဲကပြောဆိုခဲ့ပါတယ်။ရုရှားနိုင်ငံကလောင်စာဆီတွေကိုတာမန်ထက်ဇင်းနှုံတသက်တသားနဲ့ဝယ်ယူထားတဲ့အကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကခီးစင်မစခင် VOA ကိုပြောဆိုထားတာပါ။စက်တင်ဘာ9ရက်နေ့မှာပဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့အစည်းအဝေးအစီအစဉ်အပြင်ပမှာတည်တံ့တွေ့ဆုံခဲ့ပါတယ်။တွေ့ဆုံမှုအတွင်းနှစ်နိုင်ငံဆက်ဆံရေးကိစ္စပြောဆိုခဲ့ကြကြောင်းရုရှားနိုင်ငံပိုင် RIA သတင်းမှဖော်ပြပါရယ်ဒီအတော်အတွင်းမှာပဲရုရှားစီကလောင်စာဆီရီကိုမြန်မာကစတင်ဝယ်ယူနေပြီဖြစ်ပြီးရုရှားငွေကြေးရူဘယ်နဲ့ပေးချေဖို့အစီအစဉ်ရှိတဲ့အကြောင်းပို့ချုပ်မှုကြီးမင်းအောင်လှိုင်ပြောဆိုတာကိုလည်းရုရှားနိုင်ငံထုတ် RIA သတင်းမှဖော်ပြခဲ့ပါရယ
်မြန်မာအကြက်တဲကိုထိန်းချုပ်နိုင်ပြီးရွေးကောက်ပွဲကိုအစီအစဉ်တိုင်းလာမယ့်နှစ်ဩဂုတ်လမှကျင်းပဖို့စီစဉ်ထားကြောင်းပို့ချုပ်မှုကြီးမင်းအောင်လှိုင်ကရုရှားကိုရောက်နေချိန်ရုရှားပိုင် RIA သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းအတွင်းမှာပြောကြားသွားပါတယ်။ရွေးကောက်ပွဲကျင်းပနိုင်ဖို့ချိန်လုံလုံလောက်လောက်ရှိတဲ့အတွက်အစီအစဉ်တွေရွှေ့ဆိုင်ဖို့ရှိမရှိဆိုတော့ပြောဖို့စောလွန်သေးတယ်လို့လည်းမြန်မာစစ်ကောင်းဆောင်ကမေးမြန်းခန်းမှာပြောဆိုသွားတာပါ။ရွေးကောက်ပွဲတွေကိုပြင်ပဖိအားမပါဘဲဆောင်ရွက်သွားမယ်လို့လည်းပြောဆိုခဲ့ပါတယ်။ဒီလိုပြောဆိုတဲ့တစ်ချိန်တည်းမှာပဲလွတ်လပ်တဲ့နိုင်ငံတကာကျွမ်းကျင်သူတွေပါဝင်တဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီ SAC ရဲ့စက်တင်ဘာ12ရက်ထုတ်အစီရင်ခံစာတရက်မှာတော့မြန်မာစစ်တပ်ဟာတိုင်းပြည်ရဲ့16နှစ်ရာခိုင်နှုန်းကိုပဲထိန်းချုပ်ထားနိုင်ပြီးကျန်းနေရာတွေမှာအတိုက်ခံတွေကထိန်းချုပ်ထားတာဒါမှမဟုတ်ပြည်ပခန့်ဖြစ်ပွားနေတယ်လို့ဖော်ပြထားပါတယ်။အခုစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ခီးစဉ်ကတော့နှစ်လအတွင်းရုရှားနိုင်ငံကိုဒုတိယအကြိမ်သွားရောက်တာဖြစ်ပြီးတန်တမာရေးနဲ့စီးရေးအရာရုရှားနိုင်ငံအပေါ်ပိုပြီးအားကိုးလာတဲ့လက္ခဏာအဖြစ်အကဲခတ်တွေကသုံးသပ်ပါတယ်။အာဏာသိမ်းစစ်ကောင်စီကိုအာဆီယံနိုင်ငံတွေအပေါ်အဝင်နိုင်ငံတကာအစိုးရတွေကဖယ်ကျင်းတံခတ်တာတွေပြစ်မှတ်ထားအရေးယူတာတွေရှိနေတာကြောင့်တန်တမာရေးနဲ့စီးရေးဆက်ဆံမှုတွေအရရုရှားနဲ့ပူပြီးနီနီကပ်ကပ်ဆက်ဆံလာတယ်လို့ကျွမ်းကျင်သူတွေကသုံးသပ်ကြပါတယ
်။2020-23ဘာနာရင်းနဲ့ပထမ5လပိုင်းအတွင်းမြန်မာနိုင်ငံဟာပြည်ပကိုဆန်းတဲ့စကွဲတန်ချိန် 8,800 ကျော်တင်ပို့ခဲ့ပြီးတော့ခမန်းချေအမေရိကန်ဒေါ်လာ302တန်းရရှိခဲ့တဲ့အကြောင်းမြန်မာနိုင်ငံဆန်စပါအသင်းချုပ် MRF ကိုကိုးကားပြီးတော့မြန်မာအလင်းသတင်းစာမှရေးပါတယ်။ပနာရဲနေဒုတိယနေဝက်အတွင်းကလည်းပြပကိုဆန်းတဲ့စကွဲတန်ချိန်တတန်း၄သိန်းတင်ပို့နိုင်ခဲ့တဲ့အကြောင်းဆန်စပါအသင်းချုပ်ရဲ့စီးရင်တွေမှာဖော်ပြပါရယ်မြန်မာနိုင်ငံမှာဆန်းတဲ့ရခမလုံလောက်တဲ့အခြေအနေကိုရင်ဆိုင်နေရတယ်ဆိုပြီးနိုင်ငံတကာကဝေဖန်တဲ့ချိန်မှာအခုလိုကင်ကနန်တွေထွက်လာတာပါစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့ပြပကိုတင်ပို့နေတဲ့ဆန်းတွေအပြင်ပြည်ရင်းမှာစားသုံးဖို့အရန်ဆန်းတစ်နှစ်စာဖူလောင်အောင်တူလောင်ထားတယ်လို့ပြီးခဲ့တဲ့ရက်ပိုင်းကပဲ VOA ကိုပြောသွားပါရယ်စစ်ကောင်စီအကြီးကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကလည်းမြန်မာနိုင်ငံရဲ့စိုက်ပျိုးထုတ်လို့အားလက်ရှိအခြေအနေထက်နှစ်ဆတိုးအောင်မြို့ကောင်းမြို့သားမြေဩဇာနဲ့ထိုးရက်စိုက်ပျိုးဖို့ဒီဇယ်စီတွေထောက်ပံ့ပေးဖို့မိတ်ဆွေနိုင်ငံတွေကိုရုရှားနိုင်ငံဗလာဒီဗော့စတော့မြို့မှာကျင်းပတဲ့ခုနှစ်ကြိမ်မြောက်အရှေ့ပြားစီးပွားရေးဖိုရမ်တိုက်တွန်းတော်ပါတယ်။တချိန်တည်းမှာပဲမြန်မာနိုင်ငံမှာလူဦးရေရဲ့၄ပုံတစ်ပုံဟာစာနာရိတ်ခါမလုံလောက်တဲ့အခြေအနေကိုရင်ဆိုင်ရနိုင်တယ်လို့သတိပေးထားပြီးတော့73.2တန်းကျော်အစားအစာမလုံလောက်တဲ့အခြေအနေရင်ဆိုင်နေရတယ်ဆိုပြီးကုလသမဂ္ဂကမ္ဘာစနရိတ်ခအစီအစဉ် WFP ကတော့တတိပေးထားပါတယ်ကုန်စည်နှုန်းကြီးမြင့်တာငွေကြေးဖောင်းပေါ်တာနဲ့မြန်မာကျပ်ငွေတန်ဖိုးထိုးကျနေတာအပြင်လက်နက်ကင်ပဋိပက္ခတွေနဲ့စစ်ဘေးရှောင်ဒုက္ခတွေတိုးလာနေတာကြောင့်မြန်မာစီးပွားရေးနဲ့အောက်ခြေပြည်သူတွေရဲ့နေ့စဉ်ရည်တည်မှုအပေါ်နိုင်ငံတကာစီးပွားရေးပညာရှင်တွေနိုင်ငံရေးအကဲခတ်တွေကလည်းဆိုရင်းနဲ့အကြောင်းပြောဆိုနေတာဖြစ်ပါတယ
်ထိမ့်သိမ်းခံနေရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ရဲ့ကျန်းမာရေးနဲ့ပတ်သက်ပြီးအထူးစိုးရင်ကြောင့်တွေးဆောင်ခွင့်မရဘူးဆိုရင်မြန်မာနိုင်ငံကိုသွားမှာမဟုတ်တဲ့အကြောင်းကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာပြောဆိုတာကိုအယ်ဂျာစီးယားသတင်းမှာဖော်ပြထားပါတယ်ပြီးခဲ့တဲ့ရက်ပိုင်းကပဲဒေါ်အောင်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အမှုတွေကရွေးကောက်ပွဲမတမာမှုအတွက်ဆိုပြီးအလုံနဲ့ထောင်ဒဏ်3နှစ်ထပ်မံပြစ်ဒဏ်ချမှတ်လိုက်တာကိုသူ့အနေနဲ့သတိပြုမိတဲ့အကြောင်းစင်ကုနိုင်ငံ ISEAS Yusuf Ishak Institute မှာအထူးကိုယ်စားလှယ်နိုလင်းဟေစာကစက်တင်ဘာ5ရက်နေ့ကပြောကြားသွားခဲ့တာပါ။ပြီးခဲ့တဲ့ဩဂုတ်လတတိယပတ်အတွင်းနိုလင်းဟေစာမြန်မာနိုင်ငံကိုသွားရောက်ခဲ့တာဖြစ်ပြီးစစ်ကောင်စီကြီးကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့ပါတယ်။အသက်89နှစ်အရွယ်ရှိပြီဖြစ်တဲ့ဒေါ်ဆန်းစုကြည်ကိုအကျဉ်းထောင်အတွင်းကနေအိမ်ကိုပြန်ပို့ရေးကိစ္စနဲ့ သူနဲ့တွေ့ဆုံဆွေးနွေးခွင့်ပေးဖို့နိုလင်းဟေသာကတောင်းဆိုခဲ့ပြီးတော့စစ်ကောင်စီကြီးကဲဘက်ကတရားစီရင်ရေးကိစ္စတွေပြီးဆုံးသွားတဲ့အခါဒေါ်ဆန်းစုကြည်ဘက်ကတုံ့ပြန်လာတဲ့အခြေအနေကိုမူတည်ပြီးစဉ်းစားဆောင်ရွက်သွားမယ်လို့တုံ့ပြန်ခဲ့ပါတယ်။ဒေါ်ဆန်းစုကြည်ပေါ်နိုင်ငံတော်လျှို့ဝှက်ဥပဒေချိုးဖောက်မှုတဘာဝကပ်ဘေးဥပဒေချိုးဖောက်မှုရွေးကောက်ပွဲဥပဒေချိုးဖောက်မှုအာဂရီလိုက်စားမှုအမှုတော်တော်များများနဲ့တရားစွဲဆိုထားပြီးလက်ရှိအချိန်ထိထောင်ဒဏ်နှစ်20ပြစ်ဒဏ်ချမှတ်ထားတာဖြစ်ပါတယ
်။မြန်မာနိုင်ငံဘက်ကပြစ်လိုက်တဲ့လက်နက်ကြီးတွေနေဆက်ဖြတ်ကျော်ကြရမှုနိုင်ငံနယ်စပ်မှာမစင်မချင်းပြစ်ခတ်မှုနဲ့ဝင်ဟင်ပိုင်နဲ့ချိုးဖောက်မှုဆွဆွဲချက်နဲ့ဘင်္ဂလားဒေ့ရှ်ဆိုင်ရာမြန်မာတပ်အမတ်ကြီးဦးအောင်ကျော်မိုးကိုဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဌာနကစက်တင်ဘာ၄ရက်နေ့မှာစင်ကိုကန့်ကွက်ခဲ့ကြောင်းဘင်္ဂလားဒေ့ရှ်သတင်းတွေမှာဖော်ပြကြပါတယ်။နယ်စပ်ရေးရာကိစ္စမြန်မာတပ်အမတ်ကိုထပ်မံစင်ကိုခဲပြီးကန့်ကွက်ခဲ့တဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးAK Abdul Momen ကဝန်ကြီးဌာနမှသတင်းထောက်တွေကိုပြောဆိုခဲ့တယ်လို့ United News of Bangladesh သတင်းကဖော်ပြပါရယ်မြန်မာတပ်ဖွဲ့တွေပြစ်ခတ်ခဲ့တဲ့မော်တာကြီးစံတကူဘင်္ဂလားဒေ့ရှ်နယ်ဆောင်ရဲတပ်ဖွဲ့စခန်းအမှတ်40နဲ့40တိကျစက်တင်ဘာ3ရက်နေ့မှာကြာရောက်ခဲ့ပြီးတဲ့နောက်မှာဘင်္ဂလားဒေ့ရှ်ဆိုင်ရာမြန်မာတပ်အမတ်ကြီးဦးအောင်ကျော်မိုးကိုဒါကာမြို့တော်ကနိုင်ငံတော် AK ဟာပတ်မာကိုဆင်ခေါ်ပြီးပြင်းပြင်းထန်ထန်ကန့်ကွက်ခဲ့ကြောင်းနိုင်ငံခြားရေးဌာနတာဝန်ရှိသူမိုင်ယာမတ်မနူကဘဲကပြောတာကိုကိုးကားပြီးတော့အနာဒိုလူအေဂျင်စီသတင်းကဖော်ပြပါဗျ။မြန်မာဘက်ကလက်နက်ကြီးတွေဘင်္ဂလားဒေ့ရှ်ဘက်ကိုကြားရောက်ခဲ့ပြီးတဲ့နောက်ဩဂုတ်23နဲ့28ရက်နေ့တို့ကလည်းဘင်္ဂလားဒေ့ရှ်ဆိုင်ရာမြန်မာတပ်အမတ်ကြီးကိုဆင်ခေါ်ခဲ့တာပါ။ဘင်္ဂလားဒေ့ရှ်နဲ့နေဆက်ရခိုင်ဒေသတစ်ပါးမှာတော့မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်ရခိုင်တပ်မတော်အေအေတို့ကြားစီရေလှုပ်ရှားမှုတွေရှိနေပါဗျ။
မြန်မာနိုင်ငံမှာလုပ်ကိုင်နေတဲ့ Oridu စက်သွယ်ရေးကုမ္ပဏီရဲ့လုပ်ငန်းတွေကိုစင်ကိုချေဆိုင် Nine Communications Limited ကိုAmerican dollar 586 တန်းနဲ့ရောင်းချဖို့သဘောတူလက်မှတ်ရေးထိုးလိုက်ပြီလို့ Qatar ခြေဆိုင် Oridu ကုမ္ပဏီကစက်တင်ဘာ10ရက်နေ့မှာပြောပါရယ်မြန်မာနိုင်ငံကနေထွက်ခွာရတဲ့အကြောင်းရင်းကိုကုမ္ပဏီကပြောကြားခြင်းမရှိပေမဲ့မြန်မာနိုင်ငံမှာအာဏာသိမ်းမှုဖြစ်ပွားပြီးတဲ့နောက်ပိုင်းကုမ္ပဏီပေါ်ထိခိုက်မှုတွေရှိနေခဲ့တယ်လို့ Telegeography သုတေသအချက်အလက်တွေမှာတွေ့ရှိရပါတယ် Oridu ကုမ္ပဏီဟာမြန်မာနိုင်ငံမှာတတိယအကြီးဆုံးဖုန်းကုမ္ပဏီဖြစ်ပြီးအာဏာမသိမ်းမီ2020ခုနှစ်တုန်းကသုံးစွဲသူ15သန်းနီးနီးရှိခဲ့ပါတယ်2022ကုန်ပိုင်းမှာ Oridu သုံးဆွဲသူ 14.8 တန်းရှိပေမဲ့2022ခုနှစ်ဇွန်လကုန်မှာတော့သုံးဆွဲသူ 10.3 တန်းထိရော့ကျသွားတယ်လို့ Oridu ကုမ္ပဏီကပြောပါရယ်မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးနောက်ပိုင်းနော်ဝေးအခြေစိုက် Telenor ဆက်သွယ်ရေးကုမ္ပဏီကမြန်မာနိုင်ငံကနေအရင်ဆုံးထွက်ခွာသွားခဲ့တာပါ Telenor ထွက်ခွာသွားပြီးတဲ့နောက်မြန်မာနိုင်ငံတွင်းဆက်သွယ်ရေးလုပ်ငန်းနယ်ပယ်မှာ Oridu ကုမ္ပဏီဟာရှယ်ယာအများစုဝင်ထားတဲ့နိုင်ငံသားပိုင်နောက်ဆုံးကုမ္ပဏီတစ်ခုလည်းဖြစ်ပါရယ်မလာတော့ကအပိတရောင်းချခဲ့တဲ့ Telenor ကုမ္ပဏီကိုတော့ရွှေပြိုင်းဖြူကုမ္ပဏီနဲ့ Lebanon ခြေဆိုင် M1 ရင်းနှီးမြှုပ်နှံမှုကုမ္ပဏီတို့ကလွှဲကြောင်းဝယ်ယူခဲ့တာဖြစ်ပါတယ
်။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းစစ်ကောင်စီကိုလက်နက်ကိုင်တော်လှန်နေကြတဲ့ပြည်သူ့ကာကွယ်ရေးတပ် PDF တွေဂျေးရွာတွေကိုအခြေစိုက်ပြီးတော့အကြမ်းဖက်လုပ်ငန်းတွေလုပ်နေတဲ့ဆိုတဲ့အကြောင်းပြချက်နဲ့စစ်ကောင်စီကနိုင်ငံတော်နှဲမြေရှင်းလင်းရေးတွေလုပ်ကိုင်နေတာမှလေကြောင်းကပါထိုးစစ်ဆင်နေတာဂျေးရွာတွေမီးလောင်ပြားကျနေတာကြောင့်အိုးအိမ်ဆုံးပြေးရတဲ့ပြည်သူသင်္ကန်းရှိနေပါတယ်။စကိုင်းတိုင်းအတွင်းနယ်မြေရှင်းလင်းရေးနဲ့လေကြောင်းတပ်ခတ်မှုတွေမရသေးတဲ့အတွက်စစ်ရှောင်တုတ်ကတဲ့အရေးအတွက်နေ့စဉ်နဲ့အမျှတိုးလာနေပါတယ်။မကြသေးခင်ကထုတ်ပြန်တဲ့ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးညှိနှိုင်းရေးမှုရုံးရဲ့အစီရင်ခံစာအရစကိုင်းတိုင်းထဲမှာတင်အိုးအိမ်ဆုံးထွက်ပြေးရတဲ့ဒုက္ခတွေကသသိန်းကျော်ထိရှိမယ်လို့ခန့်မှန်းထားပါတယ်။မွန်ပြည်နယ်တထုံခရိုင်ဘီလင်းမြို့နယ်ဖက်မှာလည်းစစ်ကောင်စီကအရသားတွေကိုဖမ်းဆီးပြီးတော့လူသားတိုင်းတွေလိုအုံပြုနေတယ်လို့ KNU ကရင်အမျိုးသားအစည်းအရုံးကသတင်းထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံတဝန်းကလက်နက်ကိုင်ပဋိပက္ခတွေကြားမှာအမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်အယက်သားတွေမကြာခဏပေါ်တာအဖြစ်ဖမ်းဆီးခိုင်းစေခံရတယ်လို့လည်းလူအခွင့်ရေးအဖွဲ့တွေကထောက်ပြပြောဆိုနေကြပါတယ
်။မြန်မာနိုင်ငံမှာအခုရက်ပိုင်းကိုဗစ်ရောဂါပိုးကူးစက်မှုနှုန်းတွေတကြောပြန်မြင့်တက်လာနေပါတယ်။ကျန်းမာရေးဌာနရဲ့ထုတ်ပြန်ချက်အရစက်တင်ဘာ9ရက်နေ့မှာတရက်ထဲကူးစက်ခံရသူ223ဦးရှိလာတဲ့အတွက်အဲ့ဒီထက်ကပြည်တွင်းကူးစက်မှု209ဦးထိရှိတယ်လို့ဖော်ပြထားပါတယ်။အချိန်ကကိုဗစ်ပိုးတွေ့ရှိသူဆယ်ကနက်မဲ့ရှိရာကနေဩဂုတ်လအတွင်းကိုဗစ်ရောဂါလူနာသစ်1129ဦးတွေ့ရှိခဲ့ပြီးအဲ့ဒီထက်ကပြည်ပကူးစက်သူ329ဦးပြည်တွင်းကူးစက်သူက938ဦးနဲ့သေဆုံးသူ4ဦးရှိကြောင်းစစ်ကောင်စီရဲ့ကျန်းမာရေးဌာနထုတ်ပြန်ချက်မှာဖော်ပြထားပါတယ်။စက်တင်ဘာ1ရက်ကနေ9ရက်ထိကူးစက်ခံရသူ800ကျော်ရှိပြီးအဲ့ဒီထက်ကပြည်ပ50ဦးနဲ့ပြည်တွင်း950ကျော်ရှိနေပါတယ်။အခုကူးစက်နေတဲ့ Omicron COVID ဗီဇာပြောင်းဖို့ဟာပြင်းထန်တဲ့လက္ခဏာမရှိရကြောင်းလူတွေသိပ်မကြောက်ကြတော့ပဲအပြင်လူထူထပ်တဲ့နေရာတွေမှာလည်းနှာခေါင်းစည်းတေချာမတက်ကြတော့ပါဘူး။ဒါမဲ့ဒီဗီဇာပြောင်းဖို့ကကူးစက်မှုအထူးမြန်တာကြောင့်အသက်ကြီးသူတွေရောဂါတက်ခံရှိသူတွေအတွက်ကူးစက်ပြီးရင်အသက်အန္တရာယ်ကိုစိုးရိမ်ရပါတယ်။ဒါကြောင့် ကိုဗစ်ပိုးမကူးစက်ရေးလူတိုင်းစီးကန်းလိုက်နာနေထိုင်မှုကိုကျန်းမာရေးနဲ့ဆေးပညာရှင်တွေအထူးသတိပေးနေကြပါတယ
်။တပတ်တွင်ထိတ်တန့်ရောက်မြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခန့်မောင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့တပတ်အတွင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဗြိတိန်နိုင်ငံမှာ Conservative Party ခေါင်းဆောင်ကိုဝန်ကြီးချုပ်တစ်ခန့်အပ်လိုက်ပါတယ်။American လွတ်တော်အမတ်တွေထိုင်ဝမ်ကျွန်းကိုသွားတဲ့အပေါ်မှာတရုတ်ကပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်။ဒီလိုတပတ်အတွင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မိုက်ဤတန့်စင်နဲ့ကိုစံကျော်တို့ကတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
။ Ukraine နိုင်ငံအရှေ့ပိုင်းမှာ Russia တပ်တွေရဲ့တိုက်ခိုက်မှုကိုခုခံနေရပြီးတော့တောင်ပိုင်းမှာတော့ Russia တပ်တွေအထင်အားနဲ့အကြောင်း Ukraine ဘက်ကဒီသတင်းပတ်လည်တုန်းကပြောပါတယ်။ Ukraine အရှေ့ပိုင်းက Donetsk မြို့ကို Russia တပ်တွေကအောင်မြင်စွာသိမ်းယူနိုင်ပြီးတော့ Ukraine တောင်ပိုင်းကလောင်စာဆီတိုးလောင်ရနေရာကိုဖျက်ဆီးနိုင်ခဲ့တဲ့အကြောင်း Russia ဘက်ကစက်တင်ဘာလ9ရက်နေ့မှာပြောပါတယ်။စတေမာလာရှိနေမှာယူကရိန်းတပ်တွေကယူကရိန်းအရှေ့မြောက်ပိုင်းခါကီဖ်မှာရှိတဲ့ရုရှားတပ်တွေထိန်းချုပ်ရာမြို့တချို့ကိုပြန်ပြီးတော့သိမ်းပိုက်ခဲ့ပြီးဆိုပြီးတော့ယူကရိန်းသမ္မတဗလာဒီမီယာဇယ်လင်စကီကပြောပါသည်။ယူကရိန်းတောင်ပိုင်းဒေသကရုရှားတပ်တွေကိုယူကရိန်းလက်နက်ကြီးတွေနဲ့ထိထိမိမိအောင်မြင်အောင်တိုက်ခိုက်နိုင်ခဲ့တယ်ဆိုပြီးတော့လေသူကပြောပါသည်။မူဝါဒပိုင်းဆိုင်ရာအမေရိကန်လက်ထောက်ကာကွယ်ရေးဝန်ကြီးကောလင်ကောက်ကလည်းယူကရိန်းတပ်တွေဟာနှိကွေးပေမဲ့အသေးပဲရှိတဲ့တိုးတက်မှုတွေလှုံ့ဆော်ခဲ့တဲ့အကြောင်းပြောပါလိမ့်။တရားတွေကိုဖျက်ပြစ်နိုင်တာကြောင့်ရုရှားတပ်တွေသွာလာမှုနဲ့ထောက်ပံ့လုပ်ငန်းတွေကိုအနှောက်အယှက်ဖြစ်အောင်ယူကရိန်းတပ်တွေလုံနိုင်တာပဲဆိုပြီးတော့ပြည်ထောင်ကာကွယ်ရေးဌာနကပြောပါလိမ့်။ဥရောပတပ်ရဲ့အကြီးဆုံးနျူကလ িয়ার စွမ်းအင်စက်ရုံဖြစ်တဲ့ဇာပိုရီဇီယာနျူကလ িয়ার စွမ်းအင်စက်ရုံနားမှာစီးရီလှုပ်ရှားမှုတွေရပ်တန့်ဖို့ကုလသမဂ္ဂရဲ့နိုင်ငံတကာအနုမျိုးစွမ်းအင်အဖွဲ့ IAEA ကစက်တင်ဘာလ6ရက်နေ့မှာထုတ်ပြန်တဲ့အစီရင်ခံစာမှာတောင်းဆိုထားပါတယ်။ယူကရိန်းနိုင်ငံတောင်ပိုင်းမှာရုရှားနဲ့တိုက်ပွဲတွေကြားဇာပိုရီဇီယာနျူကလ িয়ার ဒါဘေးစက်ရုံရဲ့ဘေးကင်းလုံခြုံရေးအတွက်အလေးနဲ့စွန့်ရင်စေဖြစ်တဲ့အကြောင်း IAEA ကပြောပါတယ်။စက်ရုံအနီးရုရှားသိမ်းပိုက်ရာနေရာတွေကဒေသခံတွေအနေနဲ့ဘေးလွတ်ရာကိုရှောင်နေကြဖို့ကိုလည်းယူကရိန်းဘက်ကသတိပေးထားပါတယ်။တချိန်တည်းမှာပဲယူကရိန်းပေါ်မှာဆက်လက်နဲ့ပစ္စည်းထောက်ပံ့ဖို့အမေရိကန်ကဒေါ်လာ695သန်းထိထပ်ပေးဖို့တရော့ဘိုင်ဒန်ကစက်တင်ဘာလ9ရက်နေ့မှာအတည်ပြုခဲ့တဲ့အကြောင်းအမေရိကန်ကာကွယ်ဝင်ကြီး Lloyd Austin ကပြောပါတယ်။အမေရိကန်ယူကရိန်းနဲ့ဂျာမနီကာကွယ်ဝင်ကြီးတွေနဲ့မြောက်လန်ဒိတ်စာချုပ်နေတိုအကြီးအကဲတို့ဂျာမနီနိုင်ငံ Ramstein မြို့မှာစက်တင်ဘာလ10ရက်နေ့မှာတွေ့ဆုံခြင်းအတွင်းဝင်ကြီး Austin ကပြောခဲ့တာဖြစ်ပြီးတော့ပြီးခဲ့တဲ့ခါသူတို့ဆုံတော့ကလေအမေရိကန်ကယူကရိန်းအတွက်နောက်ထပ်ဒေါ်လာ 6.3 ဘီလီယံပို့ကာကွယ်ရေးအထောက်ပံ့တွေပေးခဲ့တဲ့အကြောင်းပြောဆိုခဲ့ပါသည
်။ဗြိတိန်ရဲ့တတိယမြောက်အမျိုးသမီးဝန်ကြီးချုပ်ဖြစ်လစ်ထရက်ကိုစက်တင်ဘာလ6ရက်နေ့မှာဗြိတိန်ဘီယမာကြီးအဲလစ်ဘက်ကအတီးပြုခန့်လိုက်ပါတယ်။ထရက်ဟာဗြိတိန်ကွန်ဆာဗေးတစ်ပါတီအတွင်းခေါင်းဆောင်ရေးဘွဲမှာဗန်ဒါရေးဝန်ကြီးဟောင်းရီရှိဆူနက်ကိုအနိုင်ရခဲ့ပါတယ်။သူအနိုင်ရကြောင်းကြေညာပြီးနောက်မှာထရက်ကပြည်သူတွေလက်ငင်းကြုံနေရတဲ့စွမ်းအင်လောင်စာဈေးနှုန်းမြင့်တက်နေတဲ့ကိစ္စတွေမှာကပဲလောင်စာထောက်ပံ့ရေးနဲ့ပတ်သက်ပြီးတည်ရှိနေတဲ့ရေရှည်ကြုံတွေ့ရမယ့်ကိစ္စကိုလည်းဖြေရှင်းသွားပါမယ်လို့ပြောပါတယ်။ဗြိတိန်ဝန်ကြီးချုပ်တဲ့အနေနဲ့ထရက်ဟာလက်တလောပြဿနာတွေဖြစ်တဲ့စီးပွားရေးကျဆင်းနေမှုလုံသားပြဿနာစွမ်းအင်ဈေးမြင့်တက်နေတာတွေကိုချက်ချင်းလက်ငင်းရင်ဆိုင်ရမယ့်အပြင်လာမယ့်ဆောင်းဒီကာလစွမ်းအင်ပြက်လက်နိုင်တဲ့ပြဿနာကိုလည်းဖြေရှင်းရဖို့ရှိပါတယ်။
မဲခင်ပြောင်စုကဥပဒေပြုအမတ်တွေထိုင်ဝမ်ကျွန်းကိုတွားရောက်ခဲ့မှုကိုတရုတ်ကပြည်ပြင်းထန်ထန်ကန့်ကွက်သွားပါသည်။အမတ်ရှိရောက်ပါတဲ့အမေရိကန်လွှတ်တော်ကိုယ်စားလှယ်အဖွဲ့ကစက်တင်ဘာလ9ရက်နေ့မှာထိုင်ဝမ်ကိုတွားရောက်တာပါ။ဖလော်ရီဒါဒီမိုကရက်အမတ်စတက်ဖနီမာဖီကဥဆောင်တဲ့ဒီပါတီနှစ်ရက်လုံးပါတဲ့အမေရိကန်ကိုယ်စားလှယ်အဖွဲ့ကထိုင်ဝမ်သမ္မတဆိုင်ယွန်ဝမ်နဲ့တွေ့ဆုံခဲ့သလိုဒီခီးစင်ဟာအမေရိကန်လွှတ်တော်ဘက်ကထိုင်ဝမ်ကိုအခိုင်အမာထောက်ခံမှုပြတာဖြစ်တဲ့အကြောင်းထိုင်ဝမ်သမ္မတကပြောပါသည်။နောက်နေ့စက်တင်ဘာလ10ရက်နေ့မှာပဲဒီလိုအမေရိကန်အမတ်တွေထိုင်ဝမ်ကိုလာရောက်တဲ့ခီးစင်ပေါ်မှာပြင်းပြင်းထန်ထန်ဆက်ကျင်တဲ့အကြောင်းတရုတ်နိုင်ငံသားဝန်ကြီးကပြောပါတယ်ဒီခီးစင်ကိုဥဆောင်တဲ့အမတ်မာဖီကတော့ထိုင်ဝမ်နဲ့ကုန်သွယ်ရေးသဘောတူညီချက်တည်းရဲ့ထွက်လာဖို့ရည်မှန်းထားပြီးတော့ထိုင်ဝမ်နဲ့စီးပွားရေးဆက်ဆံမှုတိုးမြှင့်ရေးဟာအမေရိကန်လွှတ်တော်ကလုံနိုင်တဲ့အရေးကြီးဆုံးကိစ္စတစ်ခုဖြစ်တယ်ဆိုပြီးလည်းပြောပါတယ်ပြီးခဲ့တဲ့လတုန်းကအမေရိကန်အားလုံးတော်ဥက္ကဋ္ဌနန်စီပလိုစီထိုင်ဝမ်ကိုတွားရောက်ခဲ့ပြီးကလေးကအမေရိကန်ကွန်ဆူလေတွေထိုင်ဝမ်တာဝန်ရှိသူတွေနဲ့ဇက်တိုက်ဆိုသလိုလာရောက်တွေ့ဆုံနေကြတာပါထိုင်ဝမ်ဟာသူတို့ပိုင်နဲ့ဖြစ်တဲ့ဆိုပြီးတော့ပြောဆိုထားတဲ့တရုတ်ဘက်ကတော့ထိုင်ဝမ်ကျွန်းအနီးမှာတိုက်လေယာဉ်တွေအဝေးထင်း drone ယာဉ်တွေနေ့စဉ်ဆိုသလိုလွှတ်ပြီးတော့စီးရဲအရာချင်းချောက်မှုတွေတိုးမြင့်လှုပ်ဆောင်နေပါလေ
လေဒါလေ့ကျင့်မှုတွေအပါအဝင်အိန္ဒိယနဲ့ဂျပန်နိုင်ငံပူးပေါင်းစီရင်လေ့ကျင့်မှုတွေလုပ်သွားဖို့စီစဉ်ထားကြောင်းစက်တင်ဘာလ10ရက်နေ့ဂျပန်နိုင်ငံကသတင်းစာရှင်းလင်းပွဲမှာပြောပါရယ်အိန္ဒိယကာကွယ်ရေးဝန်ကြီးရနက်စင်ဂျ Japan nange Tokyo myo ro ko twa yauk sin Japan ka kwe yi win ji Yasukazu Hamada ne twet saung mi na nange ka kwe yi pu paung lou saung paw mae chaung pyo so twa kae da ba India ne Japan na nange ja ka kwe yi pisi kriya rue ne ni pinya bai san ya phwin pyo twet bo pu paung lou saung twa mu rue lou bo ga adika a chat ta chat phit chaung India ka kwe yi win ji sin ga pyo ba de data twin tayauk ye se ye in a to la da ko tan pyan bo India ne Japan na nange pu paung saung ya cha da le phit ba de
Korea Sejong, Guedore Mida Zuri, Bouncy Dreson, season with Piensa Nanga Dwa, Nyo Korea Neswinibo, Dong Korea Baga, Didim and Navaimaso Butawadi, Nyo Korea Nuclear Season Jang Nanga, Ni Bong Miaz or Sesany Didimama Shiniraba, Pyong Mane, Suniwede, Mianzo Pilazibo, Korean and Nanga, Dawan Shi the Redreson, Suni Nanga Melo, Dong Korea Baga Mionet Hari Zhao, Dong Korea Suya, Korea Bouncy Ninu Yetana Wenji, Kwang Yong Sega Biawadi, ဒီဒင်းဘက်ကုန်ထီတော့ကန်လန်းချက်အပေါ်မှာမြောက်ကိုရီးယားဘက်ကလက်မခံသေးပါဘူး။ဒါပေမဲ့မြောက်ကိုရီးယားဘက်ကနျူကလီးယားအစီအစဉ်တွေရဲ့ဆိုင်မယ်ဆိုရင်အခုညထောက်ပံ့အများပြပေးဖို့တောင်ကိုရီးယားဆွေရကကန်လန်းချက်ကိုတော့မြောက်ကိုရီးယားဘက်ကပေးချထားပါသေး။စစ်အတွင်းကွဲကွာခဲ့တဲ့မိသားစုဝင်တွေရာယီပြန်တွေ့ဆုံနိုင်ဖို့ကိုကိုရီးယားနဲ့နိုင်ငံကမကြမကြာခွင့်ပြုခဲ့ပါသေး။ဒါပေမဲ့လည်
တဲ့ဘေးအန္တရာယ်သတင်းတွေဆက်ပြီးပြောပြပါမယ်။တရုတ်နိုင်ငံအနောက်တောင်ပိုင်းစီချွန်ပြည်နယ်မှာစက်တင်ဘာလ5ရက်နေ့တုန်းကပြင်းအား 6.8 ငလျင်လှုပ်တာကြောင့်ဒီသတင်းဘက်နောက်ပိုင်းထိလူ86ယောက်ထဲမှနေတည်ဆုံးခဲ့ပါတယ်။ငလျင်ကြောင့်မြေပြိုရာတွေရှိခဲ့ပြီးအိုးအိမ်တွေပျက်စီးတာတွေလျှက်စစ်တပ်အားပြတ်တောက်မှုတွေလည်းဖြစ်ခဲ့ပါတယ်။2008ခုနှစ်တုန်းကတော့စီချွန်ပြည်နယ်မှာပြင်းအား8ရှိတဲ့ငလျင်တစ်ခုလှုပ်ခတ်ခဲ့တဲ့အတွက်လူပေါင်း8000နီးပါးတည်ဆုံးခဲ့ရပါတယ်။ပါကစ္စတန်နိုင်ငံတမိုင်းမှာအဆိုးအဝါဆုံးရေဘေးနဲ့ကြုံနေရပြီးခရိုင်160တဲက80ခုကရေဘေးတန်ခံနေရပါတယ်။တောင်ပိုင်းဒေသတွေမှာရေကြီးတာကပင်လယ်လိုရေတွေဖုံးနေပြီးလူပေါင်းတန်းနဲ့ချီနေအိမ်တွေကိုထားခဲ့ပြီးဘေးလွတ်ရာကိုပြောင်းရွှေ့ခဲ့ရပါတယ်။ဒီသတင်းဘက်နှောင်းပိုင်းတိလူအယောက် 1355 ယောက်ထဲမှနေတည်ဆုံးရပါတယ်။ဇွန်လလယ်ကစတင်တဲ့မုတ်တုံမိုးပြင်းထန်မှုကြောင့်လူဦးရေတန်း220လောက်ရှိတဲ့ပါကစ္စတန်နိုင်ငံရဲ့သုံးပုံတစ်ပုံရေဘေးတန်တင့်နေတာပါ။တောင်ကိုရီးယားနိုင်ငံမှာတော့စက်တင်ဘာလ6ရက်နေ့တော့အင်အားပြင်းတိုင်ဖုန်းမုန်တိုင်းဟင်နာနော်တိုက်ခိုက်တာကြောင့်မိုးရိပ်ချိန်3မီတီကျော်သွန်းပြီးဓာတ်အားလိုင်းတွေပြတ်တောက်ခဲ့ပါတယ်။ဂျေဂျူးကျွန်းကိုဖြတ်သန်းပြီးကုန်းတွင်းပိုင်းကိုဘူဆန်းစစ်ကမ်းမြို့ကလေးအနီးမှာစတင်ဝင်ရောက်လာတာဖြစ်ပါတယ်။တနအီကိုမိုင်90ဝင်ကျင်တဲ့ကုန်းတွင်းပိုင်းကိုဝင်ရောက်ခဲ့တဲ့တိုင်ဖွန်းမုန်တိုင်းကြောင့်လူ10ဦးမကလည်းတေဆုံးပြီးအင်ဂျီ9000လောက်မီးပြတ်သွားခဲ့ပါတယ်။နာယီပိုင်းအတွင်းမှာပဲပင်လယ်ဘက်ကိုပြန်ထွက်ခွာသွားပြီးကိုရီးယားကျွန်းဆင်နဲ့ဂျပန်ကြားကပင်လယ်ပြင်ထဲမှာမုန်တိုင်းကအားပြော့သွားခဲ့ပါတယ်ခင်ဗျာ
။တပတ်တွင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမအီတန်ဇေနဲ့ကိုစံကျော်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကနေစနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုကြာရှိနေသေးတဲ့အချိန်အတွင်းမှာတော့သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကတလဲကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
။ဗြိတိန်ပြည်မှာကြီးဒုတိယမြောက်အဲလစ်ဇဘက်ကွယ်လွန်သွားပြီးတဲ့နောက်မှာတတိယမြောက်ချားလ်စ်ဘင်ကိုဒီကနေ့လန်ဒန်မြို့ကစိန့်ဂျိမ်းစ်နန်းတော်မှာအခမ်းအနားနဲ့တရားဝင်တင်မြှောက်လိုက်ပါတယ်။ဘီမာကြီးအဲလစ်ဇဘက်ဂျက်သဘရင်းနဲ့ကွယ်လွန်ချိန်ကလေးကဒါတော့အင်ရှိဆန်ချားလ်စ်မင်းသားဟာအလိုလျောက်ဘရင်ဖြစ်လာတာဖြစ်ပြီးတော့သူဟာတတိယမြောက်ချားလ်စ်ဘရင်ပါ။ဒီကနေ့အခမ်းအနားကတော့ထုံးစံဆင်လာအတိုင်းဘရင်ဖြစ်တရားဝင်တင်မြှောက်ပေးရတဲ့ကောင်းစီရှစ်မောင်မှအတီးပြူတာဖြစ်ပြီးဒါဖြစ်သူဝီလျံကျင်းရော်ကက်မလာနဲ့ဝန်ကြီးချုပ်လစ်ထရက်စ်တို့နဲ့အတူလက်မှတ်ရေးထိုးခံယူခဲ့တာဖြစ်ပါတယ်။ဒီနေ့နန်းတက်ပွဲအခမ်းအနားကိုပထမဆုံးချိန်ဖြစ်နဲ့ပြည်သူကိုရုပ်တံကန်နဲ့ထုတ်လွှင့်ပြသခဲ့တာပါ။ရုရှားတပ်တွေကိုဒံပြန်ထိုးစစ်ဆင်နေတဲ့ယူကရိန်းတပ်တွေဟာတောက်ကြံတွေကနောက်ထပ်အောင်ပွဲတစ်တူကိုရခဲ့တယ်လို့ယူကရိန်းအစိုးရကကြေညာပါတယ်။ယူကရိန်းဘက်ကအခုလိုနေပြည်တော်များများပြန်ပြီးသိမ်းယူနေနိုင်တယ်ဆိုတာကိုခါခီဖ်အရှေ့ချင်းဒေသတွေရုရှားကခန့်ထားတဲ့အုပ်ချုပ်ရေးမှူးကလည်းအတိမတ်ပြုပါတယ်။ယူကရိန်းတပ်ဖွဲ့တွေကခါခီဖ်ဒေသမှာနေရာပေါင်း30ကျော်ပြန်ပြီးသိမ်းပိုက်နိုင်ခဲ့တယ်လို့ယူကရိန်းသမ္မတကသူ့ရဲ့တောက်ကြံနဲ့မိန့်ခွန်းမှာပြောကြားခဲ့တာဖြစ်ပါတယ်။အရပ်စပေါ်မြပြည်တော်စု UAE နိုင်ငံဒူဘိုင်းမှာဒုက္ခရောက်နေတဲ့မြန်မာမျိုးသမီးခုနှစ်ဦးကိုကယ်တင်နိုင်ခဲ့ပြီးမြန်မာနိုင်ငံကိုပြန်လည်ရောက်လာပြီလို့မြန်မာရဲတပ်ဖွဲ့ကပြောပါတယ်။ကုန်သွယ်ရေးတဘာဝဝန်ကျင်နဲ့စီးပွားရေးဆိုင်ရာဆက်ဆံမှုတွေတိုးမြှင့်နိုင်ရေးစီစဉ်ညှိနှိုင်းမှုမူပေါင်းတွေကိုအမေရိကန်ပြည်တော်စုနဲ့ Indo-Pacific ဒေသရင်း73နိုင်ငံတို့ကတောက်ကြနေမှာသဘောတူလက်မှတ်ရေးထိုးခဲ့ကြပါတယ
်။တရင်ချင်းချုပ်ကိုဒေါခင်မျိုးသက်ကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးတော့အတန်လွန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Bill Andrade နဲ့ TN1 တို့ဖြစ်ကြပါတယ် VOA American အတန်ရဲ့စနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုတော့ည9နာရီကနေ10နာရီထိလိုင်းဒိုမီတာ3251နဲ့လိုင်းလက်မီတာ190လောက်ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်တော်ရရှင်ဒီအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေခင်ဗျာကျွန်တော်ညနေပါ
This program has come to you from the Voice of America, Washington.